Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ10ရက်တနင်္လာနေ့ညဘက် VOE စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ1925 32ဒိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နာဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာတနင်္လာနေ့ညဘက်သတင်းတွေကိုနန်းလောင်နဲ့တူချင်ညာပေးမှာဖြစ်ပါတယ်။အီရန်နိုင်ငံဘိုက်တက်မြို့မှာမနေ့ကသူရောက်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲအတွင်း6ယောက်တည်ဆုံးပြီးတော့တရားကြောဒဏ်ရာရသွားခဲ့ပါတယ်။ဟောင်ကောင်မှာတော့ကြောင်းသားတူတည်ဆုံးတာကိုမချေနှက်တဲ့အတွက်မနှက်ဖြန်မှာအထွေထွေသပိတ်ဆင်နွှဲကြဖို့ဆန္ဒပြတဲ့သူတွေကတောင်းဆိုလိုက်ပါတယ်။ကမ္ဘောဒီးယားသူရောက်ကအတိုက်ခံခေါင်းဆောင်ခမ်ဆွန်ခါကိုနေကျေကျုပ်ကလည်းဒီကနေ့မှပြန်လွှတ်ပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
အခုညဆက်ပြီးနားဆင်ရမယ့်စီစဉ်တွေထဲမှာတော့ဂျာမနီကိုအရှိန်အောင်ပိုင်းခြားထားခဲ့တဲ့ဘာလင်ဥတ္တရိုင်းဖြိုချခဲ့တဲ့နှစ်ပတ်လည်အခမ်းအနားဆင်နွှဲကြတဲ့အကြောင်းနဲ့အတူစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ချင်းငွေတွေပြန်မဆက်နိုင်လို့မြန်မာနိုင်ငံဗဟိုဘဏ်ကသတိပေးခဲ့ရတဲ့အခြေအနေလူလူကြားမှာစိုးရိမ်စရာဖြစ်ခဲ့ရတာမျိုးနောက်ထပ်မကြုံရအောင်ဘလို့ဆောင်ရွက်တင်တယ်ဆိုတာကို
အဲ့တော့ပြောချင်တာကတော့ကျွန်တော်တို့ control လုပ်မှုတော်တော်များများမှာနှီးကွေးလာတဲ့ခါကျတော့ခုနလုပ်ငန်းရှင်ကြီးတွေကအများသောအားဖြင့်ခုနပြောတဲ့အင်ချမ်းမြေကိစ္စတွေမှာရင်းနှီးမြှုပ်နှံထားတဲ့ခု
မြမလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဒေါက်တာဇော်ဦးနဲ့ VOA သတင်းတွေ့ဆုံမေးမြန်းထားတာကိုမြမအရေးဆွေးနွေးခန်းအစီအစဉ်မှာနားဆင်နိုင်ပါတယ်ရှင်။အခုအရင်ဆုံးတော့တနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတူရကီသမ္မတရေဂျက်တိုင်အာရိုဝန်ကိုအိမ်မီတော်မှာလာမဲ့နိုဝင်ဘာ13ရက်နေ့ကျရင်တွေ့ဆုံသွားဖို့ရှိပါတယ်။အဲအစိုးရတွေကိုတိုက်တဲ့နေရာမှာအမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့အချင်းတော်ကြားကလေးကရှိနေခဲ့တဲ့ကတ်စတက်ဖွဲ့ကိုတူရကီဘက်ကစီးရီးယားနိုင်ငံဘက်မှထိုးစစ်ဆင်တိုက်ခိုက်တာတွေလုပ်ပြီးသတင်းပတ်အနေနဲ့အကြာမှာပဲသမ္မတနှစ်ဦးအခုလိုတွေ့ကြတာဖြစ်ပါတယ်။တွေ့ကြမှာဖြစ်ပါတယ်။စီးရီးယားနိုင်ငံအနောက်မြောက်ပိုင်းကအမေရိကန်ရဲ့စစ်စင်ရေးတွေတွင် ISIS သွေးကြောအဖွဲ့ရဲ့ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီတေဆုံးသွားတဲ့ပုံမှာတစ်ကမ္ဘာလုံးကအာရုံစိုက်နေချိန်မှာပဲတူရကီကစီးရီးယားထဲမှာရှိတဲ့ကတ်စတက်ဖွဲ့တွေကိုစက်တိုက်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။ IS ခေါင်းဆောင်ဘဂဒါဒီတေဆုံးသွားပြီးတဲ့နောက်မှာလည်းတူရကီအနေနဲ့စီးရီးယားနိုင်ငံထဲမှာရှိနေတဲ့ကျန်းဖက်ဝါဒကိုဆက်လက်တိုက်ခိုက်သွားဖို့ဆုံးဖြတ်ထားတယ်ဆိုပြီးတော့တူရကီသမ္မတအာရဒန်ကပြောပါတယ်အကြမ်းဖက်ဝါဒကိုအတူပူးတွဲပြီးတိုက်ခိုက်တဲ့နေရာမှာ IS ခေါင်းဆောင်ကိုတုတ်တင်ရှင်းနေနိုင်လိုက်တာကအလဲပြောင်းတစ်ခုဖြစ်တယ်ဆိုပြီးတော့သမ္မတအာရဒန်ကပြောပါတယ်ဒါပြင်တူရကီအနေနဲ့အရင်တုန်းကလုတ်ခဲ့သလိုပဲအကြမ်းဖက်ဝါဒစန့်ကျင်ကျိုးပမ်းမှုတွေကိုဆက်လက်ထောက်ခံသွားမှာဆိုပြီးတော့လည်းပြောလိုက်ပါတယ်ခင်ဗျာ
ဂျာမနီနိုင်ငံဘာလင်မြို့တော်ကိုနှစ်ပိုင်းခွဲဖို့စစ်အေခေတုံးကတည်ဆောက်ခဲ့တဲ့တရိုင်းကြီးကို1989ခုနှစ်နိုဝင်ဘာလ9ရက်နေ့ကဖြိုချနိုင်ခဲ့တဲ့အနှစ်30မြောက်နှစ်ပတ်လည်အခမ်းအနားတွေကိုဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကဦးဆောင်ကျင်းပခဲ့ပါတယ်။ကွန်မြူနစ်အရှေ့ဂျာမနီမှာကြီးပင်းခဲ့တဲ့ဝန်ကြီးချုပ်မာကဲကမိန့်ခွန်းပြောကြားရမှာတော့ဘာလင်တရိုင်းကြီးဟာကွဲပြောက်သွားပြီဖြစ်ပြီးလက်တွေမှာဘလောက်ပဲမြင့်မာကျဲပြောပြီးတော့မဖြိုဖျက်နိုင်ဘူးလို့ပြောတဲ့တရိုင်းဖြစ်ပါစေလူတွေကိုခွဲခြားပြီးတော့လွတ်လပ်မှုကိုကန့်သက်လို့တော့မရနိုင်ဘူးလို့ပြောပါတယ်။တရိုင်းဖြိုချခဲ့တဲ့နိုဝင်ဘာလ9ရက်နေ့ဟာနာဇီဂျာမနီတွေကဂျူးလူမျိုးတွေကိုဂျာမနီနိုင်ငံတလွား1938ခုနှစ်ကတိုက်ခတ်ခဲ့တဲ့နှစ်ပတ်လည်နေ့လည်းဖြစ်ပါတယ်။အဲ့ဒီနှစ်ဟာသမိုင်းမှာကြောက်လန့်တုံလုံးစရာအဖြစ်ရက်တွေအပျော်စရာအခြေအနေနဲ့ကြုံခဲ့ရတယ်လို့ပဲအမုံတရားတွေလူမျိုးဘာသာခွဲခြားမှုတွေကိုရင်ဆိုင်ခဲ့ရတယ်ဆိုတာကိုအသိရရှိစေပါတယ်လို့လည်းမစ်စ်မာဂက်ကပြောဆိုသွားတာပါ။ဒီနှစ်နှစ်ပတ်လည်အခမ်းအနားကိုတော့ပိုလန်၊ဟန်ဂေရီ၊ဆလိုဗက်ကီးယားနဲ့ချက်သမရနိုင်ငံတွေကခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်။
ယူရိုနိုင်ငံဘက်ကတဲ့မြို့မှာမနေ့စနေနေ့ကအစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲအတွင်းဆန္ဒပြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်6ယောက်တည်ဆုံးပြီးတော့တရားကြောတရားရသွားခဲ့တယ်လို့အီရတ်ဂျမ်းမာရေးနဲ့လုံခြုံရေးထောက်အောင်ရှိသူတွေကပြောလိုက်ပါတယ်။တည်ဆုံးသွားတဲ့ဆန္ဒပြတဲ့သူတွေထဲက9ယောက်ကတော့တနက်ကြီးတန်းထိမှန်တည်ဆုံးခဲ့တာဖြစ်ပြီးတော့နောက်ဆုံး6ယောက်မြောက်ကတော့ခေါင်းကိုမျက်ရည်ပုံထိမှန်ပြီးတည်ဆုံးသွားတာဖြစ်တယ်လို့အမည်မဖော်လိုတဲ့အီရတ်အာနာပိုင်တွေကပြောပါတယ်ဘက်ဒန်မျိုးကဆန္ဒပြပွဲတွေဟာမနေ့နေ့လယ်ပိုင်းမှာအရန်ကိုအားကောင်းလာခဲ့ပြီးတော့ဆန္ဒပြတဲ့သူတွေကလုံခြုံရေးအပြစ်ချထားတဲ့အီရတ်အစိုးရရုံးဆိုင်ရာ Green Zone နေရာကိုသွားဖို့အတွက်ဒီမျိုးလယ်ကောင်မှာရှိတဲ့ဒီ Tigris မြေကူးတရာ30ကိုဖျက်ချော်စင်မှာဆန္ဒပြတဲ့သူတွေနဲ့လုံခြုံရေးတွေထိတ်တိုက်တွေ့ခဲ့ကြပြီးတော့ဒီမှာ လုံခြုံရေးတွေဘက်ကအကြမ်းဖက်နေနေရကနေအခုလိုတည်ဆုံးနေတာဖြစ်ပါတယ်။အီရန်နိုင်ငံမှာအခုဖြစ်နေတဲ့အစိုးရကိုဆန္ဒပြပွဲအတွင်းမှာလုံခြုံရေးတပ်ဖွဲ့တွေဘက်ကအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်အခုဆိုရင်လူ250ကျော်တည်ဆုံးခဲ့ပြီလည်းဖြစ်ပါတယ်။အီရန်နိုင်ငံမှာအခုလိုက်စားတာတွေအလုံးလက်ပဲပြဿနာနဲ့အများပြည်သူကိုပေးနေတဲ့အစိုးရရဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာအားနည်းတာတွေကြောင့်အီရန်နိုင်ငံတော်ကပြီးခဲ့တဲ့လကစတင်ပြီးဆန္ဒပြပွဲအကြီးကျယ်ဖြစ်လာခဲ့တာဖြစ်ပြီးတော့ဆန္ဒပြတဲ့သူတွေကတော့နိုင်ငံရေးစနစ်အပြောင်းအလဲတွေလုပ်ဖို့ကိုတောင်းဆိုနေပါတယ်ခင်ဗျာ။
စပိန်နိုင်ငံမှာ၄နှစ်အတွင်း၄ချိန်မြောက်ကျင်းပတဲ့ထွေထွေရွေးကောက်ပွဲမှာစပိန်နိုင်ငံသားတွေဒီကနေ့မဲပေးခဲ့ကြပါတယ်။လက်ရှိဝန်ကြီးချုပ်ပက်ထရိုဆန်ရှက်ရဲ့ဆိုရှယ်လစ်ပါတီကပြီးခဲ့တဲ့ရွေးကောက်ပွဲကလိုပဲဒီတစ်ချိန်မှလည်းအနိုင်ရလိမ့်မယ်ဆိုတဲ့ခံမှန်းမှုတွေရှိနေတာပါ။ပြီးခဲ့တဲ့ရွေးကောက်ပွဲကတော့ဝန်ကြီးချုပ်ဆန်ရှက်ရဲ့ဆိုရှယ်လစ်ပါတီကတည်ငြိမ်တဲ့အစိုးရတရက်ဖွဲ့စည်းနေလောက်အောင်မဲအများစုနဲ့အနိုင်ရခဲ့တာတော့မဟုတ်ပါဘူး။ဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲအတွက်မဲဆွဲစည်းရုံးရမှာတော့ကက်တလိုးနီးယားဒေသခွဲထွက်ရေးကိစ္စနဲ့လက်ရစွန် Fox Party ပေါ်ထောက်ခံမှုတွေတိုးလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဓိကထားမဲဆွဲစည်းရုံးခဲ့ကြတာပါ။ကက်တလိုးနီးယားဒေသခွဲထွက်ရေးတောင်းဆိုတဲ့ဥဆောင်လှုပ်ရှားခဲ့တဲ့ခေါင်းဆောင်ကိုဦးကိုစပိန်အမြင့်ဆုံးတရားရုံးကနှစ်ရှည်ထောင်ဒဏ်ချမှတ်လိုက်ပြီးတလတော်မပြည့်သေးတဲ့အချိန်မှာပဲဒီရွေးကောက်ပွဲကျင်းပတာလည်းဖြစ်ပါတယ်။ခွဲထွက်ရေးတောင်းဆိုမှုကြောင့်ဘာစီလိုနာမြို့နဲ့ကက်တလိုးနီးယားဒေသကအခြားမြို့ကြီးတွေကလမ်းမတွေပေါ်မှာဆန့်ကျင်ဆန္ဒပြပွဲတွေနဲ့အကြမ်းဖက်မှုတွေလည်းပေါ်ပေါက်ခဲ့ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့ထောက်ခံသူတွေများလာတဲ့ Vox Party ကစုစုပေါင်းမဲရက်လ30ရာခိုင်နှုန်းကျော်နဲ့လွှတ်တော်အမှတ်124နေရာမှာအနိုင်ရထားခဲ့တာလည်းဖြစ်ပါတယ်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဗီယူကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကမ္ဘောဒီးယားဆူရကတိုက်ခိုက်ခေါင်းဆောင်ခမ်ဆွန်ခါကိုနေအခြေချုပ်ကနေဒီကနေ့မှပြန်လည်ပေးလိုက်ပြီဖြစ်ပါတယ်။တိုက်ခိုက်ခေါင်းဆောင်ခမ်ဆွန်ခါကိုနိုင်ငံတော်သစ္စာဖောက်မှုနဲ့လူငယ်အနေနဲ့ကသူ့ကိုဖမ်းဆီးပြီးတော့နေအခြေချုပ်ချခဲ့တာဖြစ်ပါတယ်။ခမ်ဆွန်ခါကိုနေအခြေချုပ်ကလည်းပြန်လည်ပေးလိုက်ပြီးမဲ့လည်းသူ့အနေနဲ့နိုင်ငံရေးမှာမပါဝင်ရဘူးလို့တားမြစ်လိုက်သလိုနိုင်ငံကနေလည်းထွက်သွားလို့မရဘူးဆိုပြီးတော့ကမ္ဘောဒီးယားတရားရုံးကဒီကနေ့မှအမိန့်ထုတ်ထားပါတယ်။ပြည်ပမှာနေထိုင်နေတဲ့ကမ္ဘောဒီးယားတိုက်ခိုက်ခေါင်းဆောင်ဆမ်မရင်စီဟာကမ္ဘောဒီးယားနိုင်ငံကိုပြန်လာဖို့အတွက်မနေ့စနေနေ့ကမလေးရှားနိုင်ငံကိုရောက်လာပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲကမ္ဘောဒီးယားဆူရကခမ်ဆွန်ခါကိုအခုလိုပြန်လည်ပေးလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာနေထိုင်နေတဲ့ကမ္ဘောဒီးယားတိုက်ခိုက်ခေါင်းဆောင်ဆမ်မရင်စီကတော့သူ့အနေနဲ့မနေ့စနေနေ့မှာကြောက်ခဲ့တဲ့ကမ္ဘောဒီးယားနိုင်ငံရဲ့66နှစ်မြောက်လွတ်လပ်ရေးနေ့မှာတိုက်မိကိုပြန်မဲဆိုပြီးတော့ဂရီပေးထားတာပါ။ကမ္ဘောဒီးယားနိုင်ငံရဲ့ဒီမိုကရေစီစနစ်ကိုပြန်လည်ထူထောင်နိုင်ဖို့အတွက်ပြန်မှာဖြစ်တယ်ဆိုပြီးတော့လည်းသူကပြောပါတယ်။ဒါပေမဲ့အခုချိန်ကြီးတော့ဆမ်မရင်စီအနေနဲ့ကမ္ဘောဒီးယားနိုင်ငံတဲကိုပြန်ဝင်ခွင့်ရမရဆိုတာမသိရသေးပဲဖြစ်နေပါတယ်။ဒါပေမဲ့လည်းမနေ့စနေနေ့ကတော့ကမ္ဘောဒီးယားနိုင်ငံရဲ့ပြည်ထောင်ဝန်ကြီးကဆမ်မရင်စီအနေနဲ့ကမ္ဘောဒီးယားနိုင်ငံကိုပြန်လာခြင်းအသာမှန်ပြည်သူတယောက်အနေနဲ့ပြန်လာနိုင်ပြီးတော့သူ့ဘော်မှာချမှတ်ထားတဲ့ပြစ်ဒဏ်တွေနဲ့ဆွေးဆိုထားတဲ့အမှုတွေကိုတော့တရားဥပဒေတိုင်ရင်ဆိုင်ဖြေရှင်းရမှာဖြစ်တယ်ဆိုပြီးတော့ Facebook ကနေပြောထားပါတယ်။ကမ်ဆွန်ခါနဲ့ဆမ်မရင်စီတို့ဟာကမ္ဘောဒီးယားမျိုးသားခေတ်ရေးပါတီ CNRP ကိုပူးတွဲတည်ထောင်ခဲ့ကြတဲ့သူတွေလည်းဖြစ်ပါတယ်ခင်ဗျာ
။ဟောင်ကောင်မှာလာမယ့်တနင်္လာနေ့ကျရင်အထွေထွေတပိတ်ပွဲဆင်နွှဲကြဖို့ဟောင်ကောင်အစိုးရစန့်ကျင်ဆန္ဒပြသူတွေကဒီကနေ့ပဲတိုက်တွန်းတောင်းဆိုလိုက်ပါတယ်။ဆန္ဒပြသူတွေကိုဟောင်ကောင်ရဲတို့ကမြေယိုပုံးနဲ့လူစုခွဲလိုက်ပြီးမကြခင်မှာပဲမလန်မကန်းကကာယနာကွင်းထဲကပထမထပ်ကနေပြုတ်ကြရာကတက္ကသိုလ်ကျောင်းသားတို့တည်ဆုံခဲ့ရတဲ့ဖြစ်အပေါ်ရှင်းပြဖို့ရက်ကွက်နေလူတွေကလည်းဒီအချိန်မှာပဲတောင်းဆိုလိုက်ကြပါတယ်။အသက်22နှစ်အရွယ်သိပ်ပန်နဲ့နိပညာတက္ကသိုလ်ကျောင်းသားချိုတက်စ်လုခာအဲ့ဒီဒဏ်ရာတွေနဲ့၄ရက်အကြာတောက်ကြနေကခလုံးစေအောင်မှတည်ဆုံသွားတာပါသူ့အတွက်ဖျောင်းနိုင်ပြီးထုံပြီးတော့ဆူတောင်းပေါ်ရလဲမြို့အနှံ့စနေနေ့ကကျင်းပခဲ့ပါတယ်ကျောင်းသားချိုဟာ၅လကြာလာရှိလာပြီးဖြစ်တဲ့ရုံးပရက်ဆန္ဒပြပွဲတွေမှာရဲတို့နဲ့ထိတ်တဲရင်ဆိုင်တွေ့ရကဒဏ်ရာရပြီးတည်ဆုံရတဲ့ပထမဆုံးလူတူဖြစ်မယ်လို့ယုံကြည်ရပါတယ်ကျောင်းသားချိုပြုတ်ကျတည်ဆုံမှုနဲ့ပတ်သက်ပြီးတော့တိချလွတ်လပ်တဲ့အသေးစိတ်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့တက္ကသိုလ်အကြီးအကဲဝေရှဲကလည်းတောင်းဆိုထားပါတယ်ဒဏ်ရာရထားတဲ့ကျောင်းသားချိုရှိရာကာယနာကွင်းတွေကိုလူနာတင်ရင်ချက်ချင်းရောက်မလာရတဲ့အကြောင်းရင်းကိုလည်းရဲဘက်ကဖြေရှင်းချက်ပေးဖို့မစ္စတာရွှေကတောင်းဆိုထားပါတယ်တက္ကသိုလ်ဖိုရမ်မှာလူအများကြည့်နိုင်လောက်အောင်တင်ထားပေးတဲ့ဗီဒီယိုဖိုင်တစ်ခုထဲမှာတော့လူနာတင်ရင်ကိုဟောင်ကောင်ရဲတို့ကတားမြစ်ထားတာကိုတွေ့ရပါတယ်ရဲတို့ကတော့အဲ့ဒီလူနာတင်ရင်ကိုတားမြစ်ထားတာမျိုးမရှိသလိုကျောင်းသားချိုကိုလိုက်ဖမ်းတာမျိုးလည်းမရှိဘူးလို့ညင်းဆိုထားပါတယ်
ဂျပန်အကရနာရိုဟီတိုနဲ့မီဘီယာမာဆာကိုတို့ဟာတိုကျိုမြို့မှာဒီကနေ့တိုင်ငံလည်လည်ခဲ့ကြပြီးတော့ဂျပန်ပြည်သူထောင်ပေါင်းများစွာကလည်းလမ်းပေါ်ကိုထွက်ပြီးတော့သူတို့ရဲ့ဘီယင်းအကရကို ကာရာပြူနှုတ်ဆက်ခဲ့ကြပါတယ်။တိုကျိုမြို့နယ်မှာဒီကနေ့ပြုလုပ်တဲ့တိုင်ကန်လဲလဲဘွဲအစည်းအဝေးဟာ9ကီလိုမီတာလောက်ရှည်ပြီးတော့ဒါဟာဂျပန်အီဂရစ်ရဲ့နန်ဒဘွဲအခမ်းအနားတွေကနောက်ဆုံးအစည်းအဝေးတွေကတစ်ခုဖြစ်ပါတယ်။ဂျပန်အီဂရစ်နိုင်ရိုဟီတိုနဲ့မီဘီယာဟာကားနဲ့တိုကျိုမြို့မှာလဲလဲခဲ့ကြတာပါ။အသက်85နှစ်ရှိပြီးတဲ့ဂျပန်အီဂရစ်ဟောင်းအာကီဟီတိုဟာဂျပန်နိုင်ငံကို10စုနှစ်4ခုကြာတရားဝင်အုပ်ချုပ်ခဲ့ပြီးတဲ့နောက်ဂျမားရေးကြောင့်ထီးနန်းကိုဆွတ်လွတ်ခဲ့ပြီးတဲ့နောက်မှာနာရိုဟီတိုဟာပြီးခဲ့တဲ့မေလကတရားဝင်နှံတက်ခဲ့တာဖြစ်ပါတယ်ဒီတိုင်ကန်လဲလဲပွဲအခမ်းအနားကိုဂျပန်ပြည်ရင်ရဲ့နန်းတော်ကနေစတင်ခဲ့ပြီးတော့မော်ဒကားနဲ့မိနစ်30ကြာတိုကျိုမြို့မှာလဲလဲခဲ့တာပါတိုကျိုမှာတော့လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားပြီးတော့တချို့ပြည်သူတွေကတော့သူတို့ရဲ့ဘယင်သစ်ကိုတွေ့ကျင်ကြတဲ့အတွက်ညကလေးကအိပ်ပြီးတော့စောင့်နာရီလည်းရှိခဲ့ပါတယ်ဒီတိုင်ကန်လဲလဲတဲ့အခမ်းအနားကိုတော့မူလာတုန်းကပြီးခဲ့လာမှကျင်းပဖို့စီစဉ်ထားတာဖြစ်ပေမဲ့တိုင်ဖုန်းမုန်တိုင်းဟာဂီဘစ်ကြောင့်ရွှေ့ဆိုင်းခဲ့ပြီးတော့အခုမှပြန်ပြီးတော့ပြုလုပ်တာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီကနေ့မနက်အစောပိုင်းမှာပဲအင်အားပြင်းဆိုင်ကလုန်းမုန်တိုင်းခုဝင်ရောက်တိုက်ခတ်သွားတာကြောင့်လူ16ဦးထက်မနည်းသေဆုံးပြီးတော့နှစ်သန်းကျော်ဘေးလွတ်ရာရွှေ့ပြောင်းခဲ့ရတယ်လို့ ABC သတင်းတရားကဖော်ပြပါရယ်မုန်တိုင်းဘာဘလူးစတင်မုန်တိုင်းဘူဘလူးစတင်ဝင်ရောက်ရာအိန္ဒိယနိုင်ငံအနောက်ဘန်ကောက်အရမှာလူ9ဦးထက်မနည်းသေဆုံးခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်ဘက်မှလည်းခုလူ9ဦးထက်မနည်းသေဆုံးခဲ့ရပြီးမုန်တိုင်းရွှေ့လျားရာကန်ယိုရန်တစ်လျှောက်ကထောင်ပေါင်းချီတဲ့လူတွေကိုခလုံးရင်စကန်တွေစီတာဝန်ရှိသူတွေကရွှေ့ပြောင်းပေးထားတာပါ။တနအိမ်မှာ80နှုန်းနဲ့လေပြင်းတွေတိုက်ခတ်နေတဲ့ဆိုက်ကလုန်းမုန်တိုင်းဘူဘူးဟာဘင်္ဂလားဒေ့ရှ်နိုင်ငံအနောက်တောင်ဖက်ကန်ယိုရန်ကိုစတင်ဝင်ရောက်တဲ့အချိန်မှာတော့အားပြော့သွားပေမဲ့လို့နိုင်ငံသားမှုအဆက်မပြတ်ရွာသွန်းခဲ့ပါတယ်။အိန္ဒိယနိုင်ငံဘန်ကောက်ပြည်နယ်တောင်ပိုင်းမှာရှိတဲ့ဆက်ကကျုံကိုမုန်တိုင်းဝင်ရောက်တိုက်ခတ်သွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။
အင်္ဂလန်မှာဒီနေ့ကစားနေတဲ့ Premier League ဘောလုံးပွဲတွေမှာတော့ Manchester United က Brighton တင်ကိုငကိုးကိုးမရှိနဲ့ဦးဆောင်နေပါတယ်။ပွဲချိန်မိနစ်40ရောက်တဲ့အထိဒီ Manchester United တင်က Brighton ကိုငကိုးကိုးမရှိနဲ့ဦးဆောင်နေတာပါ။ Manchester အတွက်ပထမအခုကတော့ Pereira က19မိနစ်မှာတင်ခဲ့ပြီးတော့19မိနစ်မှာတော့ဒီ Brighton ဘက်က Proper ကခုခုကိုတကူးပြန်သွင်းထားလို့ငကိုးကိုးမရှိနဲ့ဦးဆောင်နေတာဖြစ်ပါတယ်။နောက်ပွဲစဉ်မှာတော့ Wolves နဲ့ Aston Villa တို့ဂိုးမရှိသေးကြနေပြီးတော့ဒီညမှာတော့ Liverpool နဲ့ Manchester City တို့ကစားကြဖို့ရှိပါတယ်ဗျာ Direct from Washington The
Voice of America The OA တန်နင်းငွေနေညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နားလောင်လို့ပြောပြပေးသွားကြတာပါရှင်အခုဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာအရင်ဆုံးဘာလင်တိုင်းဖြိုချခဲ့တဲ့နှစ်30ပြည့်အကြောင်းကိုပြောပြမှာပါဂျာမနီနိုင်ငံကိုအရှိအနောက်ပိုင်းခြားထားတဲ့ဘာလင်တိုင်းကြီးပြိုကျသွားခဲ့တာအခုနိုဝင်ဘာလထဲမှာနှစ်30ပြည့်ခဲ့ပါပြီ။ဘာလင်တိုင်းပြိုကျသွားတာဟာအရှိဂျာမနီနိုင်ငံအတွက်လွတ်မြောက်မှုရသွားတဲ့သင်္ကေတတစ်ရပ်ဖြစ်တယ်လို့အဲ့ဒီနောက်ပိုင်းမှာဆိုဗီယက်ကွန်မြူနစ်အုပ်ချုပ်မှုအောက်ကျရောက်နေတဲ့တခြားအရှိဥရောပနိုင်ငံတွေကိုလည်းလွတ်မြောက်သွားစေခဲ့ပါတယ်။ဒါပေမဲ့ဒီတိုင်းကြီးပြိုကျသွားတာနှစ်30နှစ်ပတ်လည်ကာလမှာပဲအရင်အရှိဂျာမနီဒေသအတွက်သမိုင်းကအရေးထိုးနေတဲ့အခြေအနေတွေရှိနေစေပဲဖြစ်ပါတယ်။ VOA သတင်းတော့ Charles Minis သတင်းရေးသားပေးပို့ထားတာကိုဒေါခင်မျိုးသက်ကပြောပြထားပါတယ်ရှင
်။၂၀ရာစုရဲ့အနေဆိုင်ဆုံးမျှော်လင့်ချက်တွေကိုရှာဖွေခဲ့ကြတဲ့အဖြစ်အပျက်တစ်ခုဖြစ်နေအမှတ်ရနေစေပါ။ရုံမြင့်တန်ကြားမှာမြင်ခဲ့ရတဲ့ပုံတွေကကဘာကိုလှုပ်နှုတ်ခဲ့ပါတယ်ဘဝတွေကိုပြောင်းလဲပစ်ခဲ့တဲ့ညတညပါဘာလင်မြို့ကန်တယောက်ဖြစ်တဲ့ Florence Schmidt ကအခုလိုပြန်ပြောင်းပြောပြပါတယ
် Many people coming from the east to the west
ညကြီးပဲအရှိကနေအနောက်ကိုလာကြတယ်ကျွန်တော်တို့ကလည်းတစ်ဖက်ဥတီယာကိုသွားကြတယ်အရင်တုန်းကတော့အကန့်အသတ်တွေရှိခဲ့တာကို
Florence Schmidt ကအနောက်ဘာလင်ကအကြောင်းသားတယောက်ပါအဲ့ဒီညကနိုင်ငံကိုဖြိုခဲ့ကြတဲ့ထောင်နဲ့ချီတဲ့ဂျာမန်ပြည်သူတွေထဲမှာသူလည်းပါပါတယ်ဥရောပကိုအစ်ပြောင်းလဲခဲ့တဲ့ညပါ
For me in this moment it was also a bit adrenaline and like
you know the seat we tin jet the andrewy จုံยอดတယ်လို့ဖြစ်ခဲ့ကာလပါဒီဖြစ်ဖြစ်ကြီးကဘယ်လောက်ထိတမိုင်းတွင်နေဆိုတာနောက်ပိုင်းရက်တွေမှာနားလည်လာခဲ့ပါတယ်အဖြစ်ဖြစ်တွေကပြောင်းလဲခဲ့ပါပြီ
အနှစ်30ကြာတဲ့အခါ street area တွေဖြစ်လာပြန်ပါတယ်နိုင်ငံအကျဉ်းချံတွေမြို့ထဲမှာဆက်ပြီးမြင်နေရစေပါလာကြည့်တဲ့ခီးတွေကဒါအရှိလားအနောက်လားမိကုန်းတွေကိုထုတ်ကြပါတယ်အရင်ကလူရည်ရဲ့အသက်တွေအကြောင်းမဲ့တည်ဆုံးခဲ့ပူတဲ့ဂျာမနီရဲ့တော်လန်ရေးကိုငင်းချမ်းစွာနဲ့အဆုံးသတ်ခဲ့တာပါ။တမိုင်းကိုကြုံဘူးလူတယောက်ကလည်းအခုလိုပြောပါတယ်
။ I think it's a very peaceful lovely place.
ဒီလိုရောက်လာရင်ငင်းချမ်းပြီးတော့နေချင်စရာနေရာလေးတစ်ခုဆိုတာကိုတွေ့ရမှာပါ။ဒါပေမဲ့လည်းအရင်ကအဖြစ်ပြက်တွေကိုလည်းပြန်ပြီးတော့အောက်မေ့သတိရစေပါတယ်။နောက်တစ်ချိန်မဖြစ်တော့ဘူးလို့ပဲမျှော်လင့်ကြပါစို့။
ဂျာမန်ဒီမိုကရက်တစ်သမ္မတနိုင်ငံဒါမှမဟုတ် GDR လို့ခေါ်ကြတဲ့အရှိဂျာမနီဘက်ကလူတွေရဲ့ဘဝအမှောင်ဖုံးခဲ့တဲ့အခြေအနေကိုလူတွေကမမေ့ကြသေးပါဘူး။ဘာလင်ကစတာစီပြတိုင်းမှာအရှိဂျာမနီလျှို့ဝှက်ရဲတပ်ဖွဲ့လူတွေကိုချုပ်ယုံအောင်နှိပ်စက်ခဲ့တာတွေကိုမှတ်တမ်းတွေနဲ့ပြသထားပါတယ်။ပြတိုင်းကိုလားလေတဲ့အနီကာကတော့
You had always the feeling when you were here that
သူကအများအားဆောင့်ကြည့်နေတယ်လို့ပဲခံစားခဲ့ရတယ်။တိတ်ကိုဖိနှိပ်ရက်စက်တဲ့အုပ်ချုပ်ရေးအဖွဲ့ပါလို့ပြောတော့တာပါ။အခုချိန်ထိလည်းအရှိတ်ဂျာမနီမှာဖြစ်ပျက်ခဲ့တာတွေကလူတွေဘယ်လိုနေထိုင်ခဲ့ကြရလဲဆိုတာကိုသတိရအမှတ်ရစရာတွေစိတ်ဝင်စားပြန်ပြီးစူးစမ်းခြင်းစရာတွေပိုတိုးလာစေပါတယ်။GDR ပြတ်လိုက်က Vanessa Lemke ကအခုလိုပြောပါတယ
် Besides all these serious and negative side of
the social အလင်းနဲ့ထားတဲ့ socialist အာဏာရှင်စနစ်ရဲ့အခြားတစ်ဖက်မှာလူတွေရဲ့တာမန်ဘဝတွေလည်းအဲ့ဒီမှာရှိပါတယ်လူတွေကဒီလိုနိုင်ငံတစ်ခုမှာနေသားကျသွားပါတယ်သူတို့ကကောင်းကောင်းမွန်မွန်နေနိုင်တဲ့သူတွေနေစဉ်ဖိနှိပ်မှုတွေရှိနေတယ်ဆိုတာကိုမသိကြတဲ့သူတွေပါဒါကလူနည်းစုပါဒါပေမဲ့လူနည်းစုတွေရဲ့အကြောင်းကိုလည်းခြံထားလို့မရပါဘူး
။တိုင်းကြီးကိုဖြိုခဲ့လို့အနှစ်30ကြာလာတဲ့အခါမှာဘာလင်ကနှစ်ဖက်ကိုညှဉ်းညွတ်အောင်လှုပ်ပေးခဲ့ပါတယ်။ဒါပေမဲ့အရှိအနောက်ဂျာမနီဟာဒဇိန်းတွေဖြစ်နေစေပါ။ German Marshall Fund အဖွဲ့ကတုံ့တက်သူ George Forbrick ကအခုလိုပြောပါတယ်
။ So there is that element. I think there is still an element of humiliation.
အရှိဂျာမနီမှာနေခဲ့သူတွေကြားမှာအနောက်ဂျာမနီဘက်နဲ့ဆိုင်ရင်ဒါမှမဟုတ်ဥရောပအလဲပိုင်းပဲဖြစ်ဖြစ်အနောက်ဥရောပနယ်ပဲဖြစ်ဖြစ်နှိုင်းရှင်ရင်ဘယ်လိုပဲကြိုးစားကြိုးစားအရှက်တကွက်ဖြစ်ရတာတွေအများကြီးရှိနေပါတယ်သူတို့ကိုဒုတိယဒန်ဆာဥရောပလူမျိုးဒုတိယဒန်ဆာဂျာမန်တွေဆိုပြီးဆက်ဆက်ခံရတာမျိုးတွေရှိတယ
်မကြသေးခင်ကကောက်ခံခဲ့တဲ့စစ်တမ်းတွေအရဂျာမန်လူမျိုးတွေရဲ့53ရာခိုင်နှုန်းကသူတို့နိုင်ငံရဲ့အရှိတ်ဘက်မှအမျိုးသားရေးဝါဒခေါင်းထောင်လာတာကြောင့်သူတို့ဒီမိုကရေစီဟာအန္တရာယ်ရှိတယ်လို့မြင်နေကြပါတယ်စီဝါရီတိုးတက်မှုနှေးလာတာကိုထင်ရတဲ့အနေနဲ့ဂျာမနီအစိုးရဘက်မှာအရှိဂျာမနီမှာနေတဲ့သူတွေရဲ့ယုံကြည်မှုကလည်းလျော့နေလာပါတယ်။အချိန်တွေက1989ခုနှစ်ကအနေအထားကိုပြန်ပြီးရောက်နေတာပါ။အောင်ပွဲတွေခံခဲ့ကြပေမဲ့ပြန်ပြီးတိဆောက်ရှင်းလင်းရတဲ့အချိန်ကခက်ခဲပြီးကြံ့ကြပါတယ်။အဲ့ဒီအချိန်ကိုမှီလိုက်တဲ့သူတွေကတော့အမှားယွင်းတွေရှိခဲ့တဲ့ဆိုရင်တောင်ဂျာမနီဟာအမှန်ဆုံးကိုရွေးချယ်ခဲ့တယ်အဆုံးစံတစ်ခုတည်းပဲရွေးစရာရှိတဲ့လမ်းကိုလိုက်ခဲ့တယ်လို့ပြောကြပါတယ်။အနှစ်30ကြာလာတဲ့အခါမှာဘာလင်တတိုင်းကိုဖြိုခဲ့ကြတဲ့အထိမ့်မှန်အောင်ပွဲခံကြရမှာဖြစ်ပါတယ်။ဒါပေမဲ့လည်းအရေးထိုးနေစေတမိုင်းအဖြစ်ပြက်တွေကထင်ဟနေတာကိုလည်းပြန်ပြီးကြည့်ရအောင်မှာဖြစ်ပါတယ်။
တော်ခင်မြတ်သက်ပြပြသွားတာပါရှင်အခုမြန်မာအရေးဆွေးနွေးခန်းအစီအစဉ်လှည့်ပေးပါမယ်ချင်းငွေတွေပြန်ဆက်ဖို့စီးပွားရေးလုပ်ငန်းရှင်တွေကိုမြန်မာနိုင်ငံဗဟိုဘဏ်ကတတိပေးခဲ့ပေမဲ့လုပ်ငန်းရှင်တွေဘက်ကရင်းနှီးထားတဲ့ငွေတွေမြုပ်နေပြီးပြန်မဆက်နိုင်ခဲ့တာဟာတိုင်းပြည်စီးပွားရေးကျဆင်းမှုနဲ့ပတ်သက်တယ်လို့မြန်မာလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဒေါက်တာစောဦးကပြောပါတယ်စက်တင်ဘာလထဲမှာဗဟိုဘဏ်နဲ့စီးပွားရေးလုပ်ငန်းရှင်တွေကြားဖြစ်ခဲ့တဲ့ခရက်ကြောင့်လူမှုကြားမှာစိုးရိမ်စရာဖြစ်ခဲ့ရတဲ့အခြေအနေမျိုးနောက်ထပ်မကြုံရအောင်တိုင်းပြည်စီးပွားရေးအချက်တဲကိုအများဆုံးကင်တွယ်ဖြည့်ရှင်းဖို့လိုတယ်လို့လည်းသူကပြောပါတယ်ဒေါက်တာဇော်ဦးကို VOA ရန်ကုန်ရုံးမှကိုဇော်ဝင်းလှိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်ဆိုတော့ကျွန်တော်တို့မှတ်တည်ကျင်တာကတော့မကြသေးခင်ဒီလာပိုင်းတွင်းရပါဆိုပါဆိုနော
်ဟုတ်က
ဲ့ဒီဟိုဘန်နဲ့ပတ်သက်ပြီးတော့လူလူကြမှာတော်တော်လေးကြည့်ရထားသွားတယ်ဟိုဘန်ဒုက္ခထာလွတ်တော်မှာထွက်ဆိုသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လူကြီးကမှနဲ့ဆွေရင်စီတွေဖြစ်လာပြီးတော့ဟိုရွှေတွေဝယ်ပါလေဝယ်ဆိုတော့လေဘာနေပုံမှာနည်းနည်းလေးဟိုတန်တရားဖြစ်သွားတဲ့ကိစ္စလေးဖြစ်လာတော့အဲ့ဒီဟာဘာကြောင့်များဘယ်အပေါ်အခြေခံပြီးတော့များဖြစ်လာတယ်လဲဆိုတာလေးကိုကျွန်တော်ရှင်းပြလို့ရအောင်
ဟုတ်ကဲ့အခုလိုပေါ့နော်နိုင်ငံတကာအတွေ့အကြုံတွေကိုပြန်ကြည့်မယ်ရှင်လေဒါဘာနေမှာကအခုလိုဒီမမျှော်လင့်မဲနဲ့ဒီဖြစ်ရမျိုးတွေနဲ့ကြုံတွေ့ရတဲ့ကိစ္စတော်တော်များများဟာဒါဘာမှာတာဝန်ရှိတဲ့အာဏာပိုင်းဖွဲ့စည်းရလူကြီးတရားရဲ့နှုတ်ကဖွင့်ရစကားပေါ်မှာအများကြီးမှုတည်တယ်ဆိုတဲ့အားတွေတွေ့ရတယ်။ဥပမာအဖြစ်အမေရိကန်မှာဆိုရင်ဒီအရင်အမေရိကန်ဒီ foreign dual board federal reserve chairman ဆိုသူကစဉ်းစားရှင်းလင်းပွဲမှာဖြစ်ဖြစ်ဒါမှမဟုတ်ဘာမှဒီတည်ဝင်မဟုတ်တဲ့ဟိုအစည်းအဝေးလေးတစ်ခုမှာဖြစ်ဖြစ်သူပြောလိုက်တဲ့စကားတစ်ခွန်းကြောင့်အပြင်မှာ stock ဈေးကွက်မှာဆိုရင်တော့ရေးရိုက်တာရှိတာပေါ့နော်။အဲ့တော့ခုဒီကိစ္စကိုကြည့်မယ်ဆိုရင်လည်းဒါဘိုးဘန်ဒုတိယဥက္ကဋ္ဌကလွတ်တော်မှာတရားဝင်ပြောကြားလိုက်တဲ့ဒီစကားပေါ်မှာဒါဒီကျွန်တော်တို့ဈေးကွက်ထဲကပေါ့ဒီဘန်အနှံသူတွေကဘက်ကပေါ့ဒါကိုတော်တော်လေးကိုစိတ်ဝင်စားပြီးတော့သူတို့ဟိုဒီတိထားတဲ့သတင်းချက်လက်ပေါ်မှာအခြေခံတာမဟုတ်ဘဲနဲ့ဒီတချို့ဒီပြောလိုက်တဲ့စကားတချို့ပေါ်မှာပဲအခြေခံပြီးတော့ဒါစဉ်းစားပြီးဆောင်ရွက်ကြတာပေါ့เนาะဒါပေမဲ့လည်းတခုကောင်းတဲ့ကိစ္စကတော့ကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံပို့ကိုခွန်နိုင်က ဘာနေကိုစိတ်ချဖို့နော်ပြီးရင်လည်းဘိုးဘန်ဒီဥက္ကဋ္ဌကလည်းဒီကိစ္စဟာဘိုးဘန်ရဲ့မူဝါဒနဲ့မကိုက်ညီပါဘူးဆိုပြီးပြန်ပြီးတော့ဒါကတော့အာပြောရရင်တော့ဟို
တိတ်တော့အမြင်မလာဘူးဖြစ်သွားတယ်နော်
ဟိုဟိုကတော့ဒီရှေ့စကားနောက်စကားမညီသူတော့ဖြစ်နိုင်ပေမဲ့လည်းဒါပေမဲ့လည်းပို့ပြီးအရေးပါတယ်ပို့ပြီးတော့ဒီတာဝန်ရှိတဲ့သူတွေကဝင်ရောက်ပြောဆိုလိုက်တဲ့ဒါကြောင့်လည်းဒါပြည်သူတွေပေါ်မှာဘာပဲပြောဘာနေပေါ်မှာယုံကြည်မှုပြန်ရှိလာတဲ့အတွက်ကြောင့်ဘာအခုဟိုပါပေါ့နော်ရခင်ကစိုးရင်ခဲ့တဲ့ဘာနေပြိုလဲမလားဆိုတဲ့ကိစ္စကတကယ်ဖြစ်မလာဘူးပေါ့နော်အဲ့တော့ဒါဟာမတန်ဝန်တာစရာကောင်းတဲ့အကိစ္စလို့ပြောလို့ရပါတယ
်ဒီဘဟုဗန်ဒုက္ခတာအုပ်စုသိပ္ပမအချိန်လွတ်တော်မှာပြောသွားတော့ကအသူ့ရဲ့အဓိကမူလရည်ရွယ်ချက်ကတော့စောစောကပြောတဲ့ဒီဟိုဘာနေမှာအငွေတွေအပ်ထားတယ်ပထရငွေတွေကိုဗန်နီယာစီးပွားရေးလုပ်ငန်းတွေကိုပြန်ချီတယ
်ဟုတ်ကဲ့
ဒါပေမဲ့အဲ့ပတ်စံတွေကပြန်ရောက်မလာဘူးဆိုတော့အဲ့ဒီ PR တွေကြောင့်သူကအဲ့လိုမျိုးထုတ်ပြောလိုက်တာလားတခြားဘယ်အကြောင်းအရာတွေများရှိနိုင်တယ်လဲဆိုတော့ကျွန်တော်သိချင်တာ
ဟုတ်တယ်ဒါအဓိကအဲ့ဒါပါဒီ NPL လို့ခေါ်တဲ့တက်တန်းလုံချီးငွေတွေကိုဒီလုပ်ငန်းရှင်ကြီးတွေအတွက်ကိုဘိုးဘန်ကဖြေလျှော့ရနေနဲ့စောင့်ပေးနေတယ်၃နှစ်စောင့်ပေးခဲ့တယ်အခုပြီးခဲ့တဲ့ September 30မှာဆိုရင်ဒါတက်တန်းတစ်ခုပြည့်သွားပြီအဲ့တော့အဲ့ဒီတက်တန်းမှာလည်းဒါကျွန်တော်တို့ရဲ့ budget စတဲ့အောက်တိုဘာမှာ budget စတဲ့ချိန်မှာဒီ budget ရမစခင်မှာဒါဘန်နီရဲ့လုံထုံလုံကြီးအတိုင်းပဲပေါ့နော်ဒါဒီလုပ်ငန်းရှင်ကြီးတွေကိုအကျွေးပြန်ဆပ်ဖို့ဆိုပြီးတော့နှိုးဆော်စာတွေရှိတာပေါ့ဒါပေမဲ့လည်းပြဿနာကလုပ်ငန်းရှင်ကြီးတွေတော်တော်များများကိုကျွန်တော်မေးကြည့်တဲ့အခါကျရင်လည်းသူတို့ရင်ဆိုင်နေရတဲ့စီးပွားရေးအခက်အခဲနဲ့အကြက်တွေကလည်းအမှန်ဖြစ်တယ်သူတို့ကတကယ်ကိုโอ้ชีวายมันเลยปัดแต่ตัวจอมรู้ตัวมาเลยดีตัวชี้ได้ชิงหวยดิโกอตู้โกรองเปลี่ยนสับผู้สรว่าก็แค่แค่ဖြင
့်ไอ้เหรอดาวเปลี่ยนပြီးတော့အရင်ထပ်ပြီးတော့အရင်កောက်ကြည့်မယ်ဆိုလို့ရှိရင်ชีวายလုံငန်းရှင်နေชีวายလို့ရတာတစ်ဖက်မှာမအောင်မမြင်ဖြစ်နေတာအလုံးမဖြစ်ဘူးဖြစ်နေတာဟာဒီဘန်တွေကိုသွားကြေးရိုက်တာတော့မှန်တာပေါ့เนาะဒါပေမဲ့သူတို့အလုံးမဖြစ်ဘူးဖြစ်နေတာဘာကြောင့်လဲနိုင်ငံရေး policy ကြောင့်လားชีวายရေး policy ကြောင့်လားသူတို့ရဲ့ရင်းနှီးမြှုပ်နှံငွေတွေပြန်ပြီးတော့မလဲပတ်တာပြန်မထွက်လာတာဘယ်နေရာမှာသွားအခြေခံတယ်လဲ
အဓိကတော့ကျွန်တော်တို့ဟိုပါပေါ့နော်ဒီရှိဝါးရေးလုပ်ငန်းတွေတော်တော်များများလုပ်ငန်းရှင်ကြီးတွေတော်တော်များများကဒီနိုင်ငံရဲ့ရှိဝါးရေးတော်တော်များများကိုသူတို့ကလွှမ်းခြုံပြီးလုပ်နေကြတာဆိုတော့သူတို့ကဏ္ဍတခုထဲမှာသူတို့လုပ်နေကြတဲ့လူတွေမဟုတ်ဘူးတော်တော်များများအိမ်ချမ်းကြီးလုပ်ငန်းတွေမှာနော်လုပ်နေကြတဲ့သူတွေကလည်းများတယ်เนาะအဲတော့အင်ချမ်းမြေတွေဟိုတယ်ရဲ့ဓမန်းကဒါ2015-16လောက်မှာဆိုအတော်ကြီးကိုကြီးတဲ့ခါကျတော့အဲ့နေရာမှာလေလုပ်ငန်းရှင်ကြီးကတော့ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးကဆက်ပြီးတော့ပေါ့เนาะရေရှည်တည်တတ်မှာပဲရေရှည်ဒီလိုပဲတဟုန်လို့တက်နေမှာပဲအဲ့ဒီကြောင့်မလို့ကျွန်တော်တို့ကဒါအင်ချမ်းမြေကိစ္စတွေကဒါအမတန်မှအမြတ်ဆုံးကြီးမဲ့ကိစ္စတွေရှုပြီးတော့အဲ့နေရာတွေမှာ
focus လုပ်ခဲ့ကြတာပေါ့
ဟုတ်တယ်အဲ website ပြီးလုတ်ခဲ့ကြတာပေါ့နော်ဒါပေမဲ့ကျွန်တော်တို့မမျော်လင့်မဲနဲ့ဒီ2016နောက်ပိုင်းမှာတော့ကျွန်တော်တို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကလည်းကျဆင်းသွားတယ်ပြီးကျွန်တော်တို့ကုန်သွယ်ရေးအခုဂီရက်တွေဖြစ်တဲ့ခါကျကုန်သွယ်ရေးလုပ်ငန်းတွေကလည်းဖြည်းဖြည်းနဲ့နှေးကွေးလာတယ်ပြီးကျွန်တော်တို့စီးပွားရေးဟိုတိုးတက်မှုနှုန်းကလည်းကုန်ထုတ်လုပ်မှုတွေမှာတိုးတက်မှုနှုန်းကထင်သလောက်မတက်ဘူးဒါပေမဲ့ကျွန်တော်တို့ရဲ့သုံးစွဲမှုကတော့အရင်ခင်ကပုံစံအတိုင်းပဲသုံးဆွဲနေနိုင်ကြတယ်เนาะအဲတော့ကျွန်တော်တို့ GDP တွက်တဲ့အခါမှာ production နဲ့ consumption နဲ့ရှိတဲ့အခါမှာเนาะသုံးဆွဲမှုတုံ
း
တက်ရင်လည်း GDP တက်တယ်လို့ပဲပြောလို့ရတယ်ဒါပေမဲ့အဲ့ဒါကစီးပွားရေးကိုတကယ်တက်တယ်เนาะရေရှည်တိုးတက်တယ်တိုးတက်မှုလို့ကျွန်တော်တို့ယူဆလို့မရအောင်เนาะအဲတော့ပြောချင်တာကတော့ကျွန်တော်တို့ control လုပ်မှုတော်တော်များများမှာနှီးကွေးလာတဲ့အခါကျတော့ခုနလုပ်ငန်းရှင်ကြီးတွေကအများသောအားဖြင့်ခုနပြောတဲ့အင်ချမ်းမြေကိစ္စတွေမှာရင်းနှီးမြှုပ်နှံထားတယ်အခုဆိုအင်ချမ်းမြေတော်တော်များများရပ်ဆိုင်သွားတယ်ရခင်ဈေးကြီးပေးပြီးတော့ဝယ်ထားတဲ့မြေတွေเนาะအင်ချမ်းမြေတွေကအခုဆိုရင်တော်တော်လေးကိုအရှုံးပေါ်ပြီးတော့ပို့ပြီးဆိုတာကဟိုရောင်းလဲဝယ်မဲ့လူမရှိတော့ဖြစ်တယ်။ဘာကြောင့်လဲဆိုတော့နိုင်ငံသားတွေကပဲအဓိကဒီဈေးကွက်ပေါ်မှာလာပြီးတော့เนาะဈေးကွက်ကိုစူအောင်ဈေးကွက်ကိုပို့ပြီးတော့ hot ဖြစ်အောင်လုပ်ပေးခဲ့တာဒါနိုင်ငံတကာရင်းနှီးမြှုပ်နှံမှုကအဓိကပေါ့။သူတို့တွေကအခုနောက်ပိုင်းမလာတော့ဘူးဆိုရင်တော့ကျွန်တော်တို့ကိုချင်းချင်းကရောင်းမရတယ်ဖြစ်နော်အဲ့တော့ဒီနေရာမှာဆိုရကဘိုးဘန်ကဘလို့ပဲသူ့ဟိုဟာအရာပေါ့နော်စီမင်းစီကံအရာပြန်ပေးဖို့တောင်းပေမဲ့လေလုပ်ငန်းရှင်ကြီးကပြောနေတာသူတို့မှပေးစရာကိုမရှိဘူးသူတို့ အပေါင်ထားတဲ့ပစ္စည်းကိုဘိုးဘန်ကထူခွဲရောင်းချအောင်လေဒီကိစ္စဝင်မဲ့သူကအခုလက်ရှိအနေထားမှာဆိုရင်ဝင်မဲ့လို့မရှိဘူးဖြစ်နေအဲ့တော့ဘန်တွေကလည်းအကိစ္စအောင်မလုပ်ချင်
ဆိုတော့ဒီလုပ်ငန်းရှင်ကြီးတွေဆိုတာလည်းဒီကျွန်တော်တို့အပြင်မှာတည်နေကြတာကခရိုနီတွေပေါ့
ဆိုတော
့သူတို့ပြောကြတာဒီလူတွေရဲ့ရင်းနှီးမြှုပ်နှံမှုအဓိကကတော့စောစောကိုစောပြောသူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပဲဒီလုပ်ငန်းကြီးတွေအလုံးလဲပတ်နေတာ
ဟုတ်ပါတယ်
ဆောက်လို့ရပဲဖြစ်ဖြစ်ဒီလမ်းမန္တရာဆက်သွဲရပဲဖြစ်ပေါ့နော်အကုန်လုံးဆ
ိုတော့
သူတို့ပုံမှန်အများကြီးသူတို့ရဲ့အဆင်ပြေမှုကအများကြီးဒီတိုင်းပြည်စီးပွားကိုကြေးရိုက်စေတဲ့အနေအထားမှာရှိနေတော့ဆိုတော့တခါထပ်ပြီးတော့အဲ့ဒီဘန်ပြဿနာတွေဖြစ်ပြီးမကြခင်မှာပဲအစိုးရကနေပြီးတော့ဒီအခွန
်
ဖြေလျှော့ပေးမဲ့ဟာကိုသူတို့ကြီးညာလိုက်တယ
်
ဆိုတော့ဒါဟာတနည်းအားဖြင့်ခရိုနီဆိုတာလည်းတချင်ကသူတို့ရှိမှဝင်မဲတွေအများကြီးရှိတယ်ဝင်မဲတွေဘာမှထိုင်နေကြတယ်လို
့
ယူဆထားတယ်အယူဆရတယ်တစ်ဖက်မှာရှိနေပြန်တော
့
ဒါတွေကိုဒီသူတို့ရှိရငွေမဲတွေကိုတပတ်အခွန်ဖြေလျှော့ပေးလိုက်ခြင်းအားဖြင့်တစ်ဖက်မှာအဲ့ဒီငွေတွေကစီးပွားရေးထဲမှာလာပြီးရင်းနှီးမြှုပ်နှံကြမယ်လက်ပတ်မှုပြန်ပြီးတော့ရှိလာမယ်ဆိုတဲ့သဘောနဲ့အများအစိုးရအဲ့လိုမျိုးများပြောလိုက်တာလား
အဓိကတော့အဲ့နှစ်ခုကတော့အဲ့ခွန်ဖြေလျှော့ဖို့ကိစ္စကတော့
ပြောင်းကြီးတော့မပြောဘူးပေါ့နော်
ပြီးခဲ့တဲ့နှစ်ကလေးကစဉ်းစားနေတဲ့ကိစ္စနော်ဒါပေမဲ့လည်းတိုက်ဆိုင်သွားတာအခုဘန်နေပြဿနာဖြစ်ပြီးရဲ့နောက်ပိုင်းမှာဒီအခွန်ဥပဒေကလည်းအသက်ဝင်မယ်ဆိုတဲ့ဟာဖြစ်လာတယ်ဖြစ်လာတော့ကံကောင်းသွားတာကတော့ဒါဟာစနစ်တကျစီမံခန့်ခွဲပြီးရောဒီဗျူဟာကိုချပြီးဆောင်ရွက်တာတော့မဟုတ်ဘူးသို့တော့ဘူအခုဘန်နေပြဿနာဖြစ်တုန်းကဘန်နေတဲ့ကထုတ်လိုက်တဲ့ပတ်စံတော်တော်များများဘာတွေဖြစ်သွားလဲဆိုတော့ရွှေဝယ်တယ်လို့ဒေါ်လာဝယ်တယ်လို့ဆိုဖြစ်တယ်အဲ့တော့ရွှေဈေးတွေဒေါ်လာဈေးတွေကအကြီးအကျယ်တက်ကုန်တယ်နော်အကယ်၍သာကျွန်တော်တို့ဒီစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနအခွန်ဌာနကနေပြီးတော့ဒီလိုဖြေလျှော့မှုမျိုးသာမလုပ်ခဲ့ဘူးဆိုရင်ခုနဟိုဘန်နေမှာကြုံနေရတဲ့ပြဿနာဘန်နေကငွေထုတ်ပြီးအပြင်မှာရွှေဝယ်စိန်ဝယ်နောက်ပြီးတော့ဒေါ်လာဝယ်ဆိုတဲ့ကိစ္စတွေကပြန
်ဆက်ပြီးတော့
ဖြစ်နိုင်တယ
်ပို့ဆိုးသွား
တယ်ဒါပေမဲ့အခုကတော့ဟိုငွေရှင်ကြီးရှင်တော်တော်များများကစဉ်းစားသွားပြီเนาะရွှေဝယ်စရာရွှေဝယ်တာထက်ဆိုင်ရင်เนาะတန်တဲ့အခုဆိုရင်ဒီဟိုဟာပေါ့ဝင်ဝေရလမ်းကြောင်းကိုဖော်ပြစရာမလိုဘဲနဲ့တခြားတည်ရဝင်ဟိုဟာမှတ်ပုံတင်ထားတဲ့လုပ်ငန်းတွေပဲဝယ်မလားเนาะဟိုအဆောက်အုံတွေဝယ်မလားမြေပဲဝယ်မလားเนาะတကယ်တည်ရဝင်ပိုင်ရှင်ဖြစ်နိုင်တယ်ဆိုတဲ့အခါကျတော့အခုတော်တော်များများဒီကိစ္စမှာပြန်ပြီးတော့เนาะစဉ်းစားလာကြတာရှိတယ်ပြန်အာရုံစိုက်လာကြတာရှိတယ်အယောင်းဝယ်အတွက်ကိုစကားပြောနေကြတာတွေကြားနေရတယ်အဲအဲ့ဒီအတွက်ကြောင့်မဟုတ်လို့လေအခုလောလောဆယ်ဘန်နေမှာအသက်ရှူပေါ့တော်တော်ရသွားတယ်ပေါ့เนาะဒါပေမဲ့အခုကျွန်တော်ရှိုးရင်နေတာကအခုလို့လှုပ်ပေးလိုက်တဲ့ကိစ္စဟာเนาะအင်းချမ်းမြေမှာပဲပြန်ပြီးတော့ရင်းနှီးမြှုပ်နှံကြအောင်မယ်ဆိုရင်ဒီပြဿနာကငကိုဆခဲ့တဲ့ပြဿနာလည်းဒါနဲ့ဆခဲ့တာအခုလည်းဒီနေရာကိုပဲပြန်ပြီးတန်နေရလင်းနေဦးမယ်ဆိုရင်ကျွန်တော်တို့စီဝါရီကထွက်ပေါက်ရမှာမဟုတ
်ဘူး။ဒါပါစီဝါရီလုတ်ဖြစ်ဖို့လိုတာပေါ့။
အဲ့လိုလုတ်ဖို့လိုဖို့ဆိုရင်နိုင်ငံတော်ဆိုးရဘက်ကဘာလို့နေလဲဆိုတော့ဒီဘဲကဏ္ဍတွေကတော့ဖြင့်သူတို့အားပေးမယ်နော်။အထူးသဖြင့်ကုန်ထုတ်လုပ်ရေးကဏ္ဍတွေပြီးရင်တော့ကျွန်တော်တို့လုံအားကိုခြေပြုပြီးတော့အလုပ်ကံ
ခွင်လန်းတွေ
ဖန်တီးပေးမယ်ကဏ္ဍတွေပြီးရင်တခြားဒီကုန်သွယ်ရေးကိုအထောက်အကူပြုမယ်ကျွန်တော်ပတ်စံဝင်မဲ့လုပ်ငန်းတွေမှာနော်စီဝါရီဆန်ဆန်လုတ်ကြမယ်ဒီလုပ်ငန်းရှင်ကြီးရလေဒီနေရာမှာရင်းနှီးမြှုပ်နှံမယ်ဆိုရင်ဒါကိုအခွန်ကင်းလွတ်ခွင့်ကိုဘယ်လိုလုပ်မလဲဆိုရဲဟာနဲ့ထပ်ပြီးတော့ထက်ချက်မကွာလိုက်ပေးနေဆိုရင်ပြဿနာဖြစ်တဲ့ကဏ္ဍတွေကိုငွေစည်းစင်းမှုကနှင်းသွားပြီးတော့တကယ်ကျွန်တော်တို့တိုင်းပြည်တွေခွန်အားဖြစ်စေမဲ့ကဏ္ဍတွေကိုငွေစည်းစင်းမှုကပြန်ပြီးဝင်လာတယ်နော်အဲ့ခါကျရင်ကျွန်တော်တို့လိုချင်တဲ့စီးပွားရေးဥမောနိုင်မဲ့ stimulus ဆိုရဲဟာကရနော်ဒါပေမဲ့လည်းအခုလုံးလုံးစေတော့အဆိုအဝိုင်းမှာဒီလိုစဉ်းစားနေတဲ့စဉ်းစားချက်တွေဆွေးနွေးချက်တွေကျွန်တော်မတွေ့ရသေးဘူးအဲ့တော့ကျွန်တော်တို့ဘက်ကတော့ဒါကိုပြန်ပြီးတော့ဆက်ပြီးတော့ဗောနော်ဆိုအဝကိုဆက်လက်မတက်လို့ဖို့ဆိုတဲ့ဟာတွေကျွန်တော်တို့တိုက်တွန်းပေးဖို့အကြံပြုပေးဖို့လိုအပ်နေသေးတယ်လို့ပဲကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကိုဒေါက်တာဆောင
်ကျေးဇူးအများကြီးပါတယ်ကျေးဇူးအများကြီးပါတယ်ကျေးဇူးပ
ါသောဝင်လိုက်စီစဉ်တင်ဆက်ပေးခဲ့တဲ့မြမအရေးဆွေးနွေးခန်းအစီအစဉ်ဖြစ်ပါရဲ့ရှင် VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင
် VOA မြမပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်နိုဝင်ဘာလ10ရက်တနင်္ဂနွေနေ့ညဘက် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်ရှင်။အခုဒုတိယပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေနှာစင်ကြရမှာပါ။အရင်ဆုံးဥစီသူအောင်မြင့်ရဲ့သတင်းပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေလွတ်တော်ရွေးကောက်ပွဲနှီးဥပဒေတွေပြင်ဆင်တဲ့ကိစ္စဟာဒီမိုကရေစီစနစ်စီသွားရလမ်းကိုအထောက်အကူဖြစ်စေနိုင်သလားဆိုတဲ့အကြောင်းဥစီသူအောင်မြင့်ရဲ့သုံးသပ်တင်ပြချက်ကိုမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ပြီးခဲ့တဲ့ရက်ပိုင်းနိုင်ငံရေးနယ်ပယ်ထဲပါဝင်ပတ်သက်နေကြသူတွေကြားအပြောအများဆုံးကိစ္စတစ်ခုကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေလွှတ်တော်ရွေးကောက်ပွဲနှီးဥပဒေတွေကိုပြင်ဆင်တဲ့ကိစ္စပဲဖြစ်ပါတယ်။အထူးစိတ်တဝင်စားနဲ့ဝေဖန်ပြောဆိုနေကြတာကတော့တပ်မတော်သားတွေနဲ့သူတို့အိမ်ထောင်စုဝင်တွေကိုတပ်ရင်းတပ်ဖွဲ့ပြင်ပကမဲယုံနေမှာမဲပေးစီမယ်ဆိုတဲ့ကိစ္စပါ။အရင်ကတော့သူတို့တွေဟာတပ်ရင်းတပ်ဖွဲ့အတွင်းကမဲယုံနေမှာပဲမဲပေးကြရတာပါ။ရွေးကောက်ပွဲကော်မရှင်အနေနဲ့နှီးဥပဒေမှာအဲ့လိုပြင်ဆင်လိုက်တာကိုကျိုးစိုးထောက်ခံတဲ့သူတွေရှိသလိုလိုအပ်လို့လားတပ်မတော်သားတွေကိုမယုံလို့လားဆိုပြီးမေးခွန်းထုတ်သူတွေလည်းရှိနေပါတယ်။ကန့်ကွက်တယ်ဆိုတဲ့ပြောဆိုမှုမျိုးကိုတော့မကြားမသိရသေးပါဘူး။2019အောက်တိုဘာ3ရက်နေ့စွဲနဲ့ထုတ်ပြန်ခဲ့တဲ့ရွေးကောက်ပွဲကော်မရှင်ရဲ့လွှတ်တော်ရွေးကောက်ပွဲတွေကို5ချိန်မြောက်ပြင်ဆင်တဲ့နှီးဥပဒေတွေမှာဘာတွေပါဝင်သလဲ။အဲ့ဒီဥပဒေပြင်ဆင်ချက်ကြောင့်ဘလို့အကျိုးရလတ်တွေဖြစ်ပေါ်လာနိုင်မလဲဆိုတာလေ့လာတင်ပြသွားပါမယ်
။အခုပြင်ဆင်လိုက်တာဟာပြည်သူ့လွှတ်တော်ရွေးကောက်ပွဲနှီးဥပဒေအမျိုးသားလွှတ်တော်ရွေးကောက်ပွဲနှီးဥပဒေနဲ့တိုင်းနယ်ပြည်နယ်ရွေးကောက်ပွဲနှီးဥပဒေတွေပါဝင်ကြပါတယ်။ပြင်ဆင်တဲ့နှီးဥပဒေတွေထဲမှာစိတ်ဝင်စားဖို့အကောင်းဆုံးကတော့တက်မတော်သားတွေနဲ့မိသားစုဝင်တွေကိုတက်ပြင်ပမဲယုံတွေမှာမဲပေးခိုင်းမဲ့ကိစ္စပါ။အဲ့ဒီအတွက်သက်ဆိုင်ရာရွေးကောက်ပွဲနှီးဥပဒေ39နှီးဥပဒေကွဲကာကြီးကိုအစားထိုးလိုက်တဲ့ဖြည့်ဆွက်ချက်မှာတွေ့နိုင်ပါတယ်။အပြည့်စုံကတော့1ကော်မရှင်တာဝန်ပေးချက်နှင့်အညီတက်မတော်သားများနှင့်ရင်းတို့နှင့်အတူနေထိုင်ကြသည့်အိမ်တော်စုဝင်များနေထိုင်ရာတည်ရင်းတပ်ဖွဲ့များအတွေ့မဲယုံနေရာတတ်မှတ်ရာ၌တက်ဆိုင်ရာရက်ွက်သို့မဟုတ်ကျေးရွာအုပ်စုအတွင်းရှိမဲဆန်နာရှင်များနှင့်အတူဆန္ဒမဲပေးနိုင်ရန်နှင့်ပွင့်လင်းမြင်သာမှုရှိစေရန်တက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်လောင်းများရွေးကောက်ပွဲကိုယ်စားလှယ်များမဲယုံကိုယ်စားလှယ်များအကူကိုယ်စားလှယ်များနှင့်ရွေးကောက်ပွဲစောင့်ကြည့်လေ့လာသူများလွတ်လပ်စွာဝင်ထွက်သွားလာနိုင်ပြီးထိုတရင်တပ်ဖွဲ့ဤပြင်ပတင့်လျော်သည့်နေရာတွင်တတ်မှတ်ပေးရမည်ဆိုပြီးဖော်ပြထားပါသည်။နောက်ဆုံးချိန်ထိအတည်ဖြစ်ခဲ့တဲ့ရွေးကောက်ပွဲနှီးဥပဒေတွေထဲမှာအဲ့ဒီပြဋ္ဌာန်းချက်မပါပါဘူး။အခု၅ချိန်မြောက်ပြင်ဆင်ချက်မှာမှအဲ့ဒီအချက်အသစ်ဖြည့်ဆွက်ထားတာဖြစ်ပါတယ်။အရင်ကဆိုရင်တော့တက်မတော်သားတွေနဲ့သူတို့ရဲ့မိသားစုဝင်တွေဟာတက်တွင်းမဲယုံတွေမှာပဲမဲပေးခဲ့ကြတာပါလက်နက်ကင်တက်ဖွဲ့တစ်ခုရဲ့အဝန်းအဝိုင်းတွင်းမှာအဲ့ဒီလက်နက်ကင်တက်ဖွဲ့ဝင်တွေနဲ့မိသားစုဝင်တွေမဲပေးကြရတာမို့လွတ်လပ်မှုရှိနိုင်ပါမလားတက်ဆိုင်ရာတက်မှုတွေရဲ့လွှတ်မှုမှုတွေရောမရှိနိုင်ဘူးလားဆိုပြီးမေးခွန်းထုတ်နေကြတဲ့ကိစ္စဖြစ်ပါတယ်။နောက်ထပ်အရေးကြီးတာတစ်ချက်ကရွေးကောက်ပွဲလုပ်ပြီးဆိုတာနဲ့အဲ့ဒီမဲပေးတဲ့မဲယုံတွေကိုအမတ်လောင်းတွေသူတို့ရဲ့ကိုယ်စားလှယ်တွေနဲ့ရွေးကောက်ပွဲလေ့လာစောင့်ကြည့်တဲ့သူတွေလွတ်လွတ်လပ်လပ်ဝင်ထွက်သွားလာနိုင်ရဲ့လားဆိုတဲ့ပြဿနာပါ။အခုအဲ့ဒီပြဋ္ဌာန်းချက်ဖြည့်သွင်းလိုက်ပြီးဖြစ်လို့တက်မတော်သားတွေသူတို့ရဲ့မိသားစုဝင်တွေရွေးကောက်ပွဲမှာလွတ်လွတ်လပ်လပ်မဲပေးနိုင်မှာဖြစ်တယ်လို့အမတ်လောင်းတွေနဲ့သက်ဆိုင်သူတွေလည်းအဲ့ဒီမဲယုံတွေစီလွတ်လွတ်လပ်လပ်ဝင်ထွက်ခွင့်ရသွားတော့မှာပါ
။နောက်ထပ်ပြင်ဆင်တာတစ်ခုကတော့ကြိုတင်မဲပေးတဲ့ကိစ္စကိုပြင်ဆင်တာပါ။ကြိုတင်မဲပေးမဲ့သူတွေကိုစီးရင်မှန်မှန်ကန်ကန်ပြုစုဖို့ကိစ္စ မဲပေးမဲ့သူစီးမကြိုတင်မဲ့ပေးမဲ့သူတွေဖြစ်ကြောင်းမီနီတာအမှတ်သားပြုပြီးထင်ရှားအောင်လုပ်ရမယ့်ကိစ္စကြိုတင်မဲ့ပေးမဲ့သူတွေရဲ့နာမည်တွေကိုလည်းပွင့်လင်းမြင်သာမှုရှိအောင်တိုက်ဆိုင်စစ်ဆေးနိုင်အောင်ဖော်ပြထားရမယ့်ကိစ္စနောက်ဆုံးကြိုတင်မဲ့ပေးတာကိုသက်ဆိုင်ရာအမှတ်လောင်းတွေကိုယ်စားလှယ်တွေလေ့လာစောင့်ကြည့်သူတွေလိုက်ပါစောင့်ကြည့်နိုင်မယ့်ကိစ္စတွေကိုဖြည့်ဆွက်ထားပါတယ်အရင်စစ်ဆိုးရကကမကထလုပ်ပြီးကျင်းပပေးခဲ့တဲ့2020ရွေးကောက်ပွဲကိုပြန်ကြည့်လိုက်ရင်ပြည်ခိုင်ပြိုးမဟုတ်တဲ့အခြားခြားသောပါတီကအမတ်လောင်းတွေအစိုးရအကြောက်ကြဆုံးပြဿနာဟာကြိုတင်မဲ့ပြဿနာလို့ဆိုရင်မမှားပါဘူးအဲ့ဒီချိန်ကရွေးကောက်ပွဲဝင်ပြိုင်ပြီးရှုံးနိမ့်သွားတဲ့အမတ်လောင်းတော်တော်များများကတာမန်မဲတွေရေတက်ချိန်မှာသူတို့နိုင်တယ်တာမန်မဲတွေရေတွက်ချိန်မှာသူတို့နိုင်တယ်ဒါပေမဲ့ဘယ်ကရောက်လာမှမသိတဲ့ကြိုတင်မဲတွေအထုတ်လိုက်သွန်ချရေတွက်လိုက်ချိန်မှာတော့သူတို့ရှုံးသွားတယ်ဆိုပြီးကြဲကြဲပြန့်ပြန့်ပြောဆိုတာမျိုးရှိခဲ့လို့ပါပဲအခုကြိုတင်မဲစီးရင်ပြည့်စုံစေတာမဲပေးချိန်မှာအားလုံးစောင့်ကြည့်နိုင်တာစတဲ့အချက်တွေပြင်လိုက်နိုင်ပြီမို့ကြိုတင်မဲကနေမတမာမှုတွေဖြစ်လာမဲ့အရေးအထိုက်လျောက်ရှော့ချနိုင်မယ်လို့ခန့်မှန်းရပါတယ
်နီးဥပဒေချမ်းမှာနောက်ဆုံးပြင်ထားတဲ့တစ်ချက်ကမဲဆန္ဒနဲ့ပြင်ပရောက်တက်မတော်သားတွေရဲ့မဲပေးမှုပါပြင်းစင်ကြက်ထဲမှာတက်မတော်သားတွေသူတို့နဲ့အတူမိသားစုဝင်တွေမဲဆန္ဒနဲ့ပြင်ပတနည်းအားဖြင့်ရှေးတန်းစခန်းလိုမျိုးရောက်နေရင်အရင်လိုကိုယ့်ဘာသာကိုအစဉ်ပြေတဲ့အချိန်တတ်မှတ်ပြီးမဲပေးစီတာမျိုးမဟုတ်ပဲကော်မရှင်ကတတ်မှတ်ပေးတဲ့နေ့ရက်နဲ့အချိန်တွင်းမှာပဲမဲပေးကြဖို့ဆိုပြီးပြင်ဆင်ထားပါတယ်လက်ရှိနည်းဥပဒေကိုပြင်ဆင်လိုက်ရတာနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကကော်မရှင်ရဲ့ဆန်၅ချက်ဖြစ်တဲ့ပွင့်လင်းမြင်သာမှုရှိဖို့ဥပဒေနဲ့အညီလွတ်လပ်မှုရှိဖို့မျှတမှုရှိဖို့အများယုံကြည်လက်ခံဖို့မဲပေးခွင့်ရှိသူတွေရဲ့ဆန္ဒအမှန်ထုတ်ဖော်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့လုပ်ရတာလို့ဆိုပါတယ်။လက်ရှိရွေးကောက်ပွဲဥပဒေနဲ့ပုံသဏ္ဍာန်အရတက်မတော်သားတွေရဲ့မဲဟာတချို့သောမဲဆန္ဒနေမြေတွေမှာအတော်လေးအရေးပါနေပါတယ်။ဥပမာရန်ကုန်တိုင်းကိုကိုချိုးမြို့နယ်ဆိုရင်မဲပေးခွင့်ရှိသူတွေထဲမှာတက်မတော်သားတွေကအများစုဖြစ်ပြီးပြည်ထောင်စုအဆင့်အမတ်တယောက်နဲ့တိုင်းအဆင့်အမတ်နှစ်ယောက်ရွေးချယ်ရမှာအဲ့ဒီတက်မတော်သားမဲတွေကအဆုံးဖြတ်ဖြစ်နေလို့ပါပဲ
ကိုကိုကျိုးလိုမဟုတ်ပေမဲ့တိုင်းရင်တက်ဖွဲ့အခြေစိုက်မှုများတဲ့တချို့သောမဲဆန္ဒနယ်မြေတွေမှာတော့တက်မတော်သားတွေရဲ့မဲတွေဟာအဆုံးဖြတ်မဖြစ်တာတောင်အရေးပါတဲ့အခန်းကဏ္ဍကပါနေတဲ့မဲဆန္ဒနယ်မြေတွေလည်းရှိပါတယ်ဒီအတွက်ရွေးကောက်ပွဲကော်မရှင်ရဲ့အခုနည်းဥပဒေပြင်ဆင်ချက်ဟာပါတီအသီးသီးကအမတ်လောင်းတွေအတွက်တက်တွင်မဲယုံတွေကြိုတင်မဲတွေမဲဆန္ဒနယ်မြေပြင်ပရောက်မဲတွေအတွက်စိုးရိမ်ပူပန်နေရမှုကနေရော့ပါစေနိုင်သလိုတပ်မတော်သားတွေအနေနဲ့လည်းအရင်ထက်ပိုပြီးလွတ်လွတ်လပ်လပ်မဲပေးခွင့်ရလာလိမ့်မယ်ဒီမိုကရေစီစနစ်ဆိုတာဘာလဲလို့ပိုပြီးခံစားသိရှိနားလည်လာလိမ့်မယ်လို့မျှော်မှန်းရပါတယ်ဘယ်လိုပဲဖြစ်ဖြစ်ရွေးကောက်ပွဲဆိုတာဒီမိုကရေစီစနစ်ရဲ့အရေးပါတဲ့အစိတ်အပိုင်းတစ်ခုဖြစ်တာမို့အခုနည်းဥပဒေပြင်ဆင်မှုဟာဒီမိုကရေစီစနစ်စီသွားရလမ်းကြောင်းကိုအထောက်အကူဖြစ်စေနိုင်ကြောင်းပါ
စီတူအမြင်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုတင်းလာနေမနေ့ပိုင်းမှာလဲနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်ပြောရှင်မပြောလာမယ့်2020ခုနှစ်ဟာမြန်မာနိုင်ငံရဲ့အတွက်အရေးကြီးတဲ့နှစ်တစ်နှစ်လို့ပြောနိုင်ပါတယ်မြန်မာလူထုကြိုက်တဲ့ NLD ပါတီလင်းနစ်တာတာဝန်ယူခဲ့ပြီးတဲ့နောက်သူရဲ့ဆွမ်းဆောင်ရည်ပေါ်လူလူကအကဲဖြတ်ခွင့်ရခဲ့ပြီးလာမယ့်2020ရွေးကောက်ပွဲတက်တက်မှာတော့အရင်တစ်ခေါက်ကလိုပဲတောင်ပြိုကမ်းပြိုသူအနိုင်ရပါမလားအကဲဆတ်မှုတွေလည်းရင်ဆိုင်နေရပါတယ်ဒီအတွက်အာဏာရပါတီရဲ့အခုရွေးကောက်ပွဲအကြိုခြေလှမ်းတွေဟာအများစောင့်ကြည့်ရမယ့်အခြေအနေလည်းဖြစ်ပါတယ်အခုအင်္ဂါနေ့ညတရက်လီလိုက်အစည်းအဝေးမှာတော့ရွေးကောက်ပွဲအကြိုကာလနဲ့အာဏာရ NLD ပါတီရဲ့ခြေလှမ်းတွေကိုသုံးသပ်ကြည့်ရအောင်ပါပါဝင်ဆွေးနွေးမြင်မြလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်မြကြမယ့်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
လာမယ့်အင်္ဂါညတိုက်ရိုက်လေးလည်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးမအေးတန်တာကျော်စီစဉ်တင်ဆက်ပေးနေတဲ့မြမပြည်ကပေးစာများကန္တာကိုလည်းနှာစင်ကြရအောင်ပါရှင
်။ မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေနဲ့ Messenger ကအစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချောင်းပေးပါရမရှင်နောက်ပိုင်းမှာတော့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်သောရရှင်တွေကျမတို့စီကိုစာရေးတဲ့ထဲမှာတော့နောက်ပိုင်းမှာFacebook Messenger အသုံးပြုပြီးရေးလာတဲ့စာတွေအများပြလက်ခံရရှိတာပါအများဆုံးလို့ပြောရပါမယ်เนาะဒီမှာသောရရှင်တယောက်ကနိုင်ဝင်းဆိုတဲ့သောရရှင်မှာနေ့တိုင်းနေ့နဲ့တိုင်းအားပေးပါတယ်တဲ့သူကြိုက်တာကတော့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာလို့ပြောလာပါတယ်ဒီမှာကိုကိုဆိုတဲ့သောရရှင်ကအားပေးနေပါတယ်ကျွန်တော်အားတိုင်းအမြဲနားထောင်ကြည့်ပါတယ် VOA ဆိုပြီးစာတို့လေးရေးပို့လာပါတယ်ကျေးဇူးတင်ပါတယ်ရှင်စာတို့လေးရေးလာတဲ့သောရရှင်နိုင်ဝင်းမှာစီနာရှင်ဆိုတဲ့တော်ရရှင်ကလည်းသူ့လိုပဲတကြောင်နဲ့စာရေးပို့လာတာပါမင်္ဂလာပါညီအကိုမောင်နှမတွေအားလုံးစိတ်ချမ်းသာခြင်းကိုယ်ကြီးကျန်းမာခြင်းနဲ့ပြည့်စုံနိုင်ကြပါစေတဲ့ကျမတို့ VOE 102 102သားတွေကိုဆုတောင်းပေးလာတာဖြစ်ပါတယ်ရှင်နောက်ထပ်တော်ရရှင်တယောက်ကတော့သူ့ရဲ့စာရွက်တွေကိုတက်ပုံရိုက်ပြီးတော့ရေးပို့လာပါတယ်နောက်ပြီးတော့မေးခွန်းတစ်ခုလည်းမေးလာပါတယ် Facebook အကောင့်ပိုင်ရှင် Campback Cam စာရေးလာတာပ
ါကျွန်တော် VOE သတင်းနားထောင်ပါတယ်သတင်းကြည့်တာလည်းစိတ်ဝင်စားပါတယ်သတင်းတွေတက်ပုံတွေတင်ပို့ခြင်းပါတယ်အခုပို့လို့ရပါသလားလမ်းညွန်ပေးပါခုပို့တဲ့ဓာတ်ပုံနဲ့စာများမှန်ပါသလားဘယ်နဲ့ရကြာမှာကြီးညာပါသလဲကြီးညာရက်မှာတွေ့မြင်ကြပါတယ
်ဒီတော်ရရှင်ကချင်းစာပေနဲ့ရင်ကျိမှုကော်ပတီနာမည်များဖြစ်ကြပါတယ်ဆိုတော့သူကသူတို့ကော်ပတီဖွဲ့တဲ့အကြောင်းအရာတွေကိုသူတို့ရဲ့ဒီသူတို့ရဲ့တရားဝင်ထုတ်ထားတဲ့စာရွက်တွေကိုဓာတ်ပုံရိုက်ပြီးပို့လာတာဖြစ်ပါတယ်ဟုတ်ကဲ့ကျမဒီတော်ရရှင်ကိုထုံးစံတိုင်းမဲ့ Messenger ကနေပြောလဲစာပြန်ပေးထားပါတယ်ဟုတ်ကဲ့ဟိုတခြားသောရရှင်တွေလည်းဒီလိုအကြောင်းအရာမျိုးနဲ့ဆက်လင်းပြီးတော့သိရအောင်လို့ကျမဒီမှာလေလိုက်ပေါ်ကနေပြန်ချားပေးချင်ပါတယ်ရှင်အဓိကကတော့ကျမတို့စီကိုစာရေးတဲ့သောရရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်လို့ပထမပြောချင်ပါတယ်နော်ဒီသောရရှင်ကသတင်းတွေပို့ပေးလို့ရပါလားဆိုတော့ဟုတ်ကဲ့ကျမတို့ရဲ့သတင်းတွေကိုနိုင်ငံတကာနဲ့မြန်မာနိုင်ငံက VOA သတင်းတောက်တွေပို့ပေးနေတာဖြစ်ပါတယ် VOA သောရရှင်တွေအနေနဲ့ကိုပိုင်ထင်မြင်ယူဆချက်ထုတ်ပေါ်တာမျိုးရင်ဖွင့်တာမျိုးသတင်းပေးတာမျိုးလုပ်လို့ရပါတယ်ဒီ Messenger မှာပဲစာရေးပြီးတော့သတင်းပေးပို့နိုင်ပါတယ်သတင်းပို့တဲ့အခါမှာလည်းတကယ်လို့ကျမတို့ကဒီသတင်းကိုစိတ်ဝင်စားတယ်ကျမတို့ထပ်ပြီးတော့ထုတ်လွှင့်ခြင်းနဲ့ဆိုရင်တော့ဒီကိစ္စအကြောင်းအရာနဲ့ပတ်သက်တဲ့သတင်းကိုကျမတို့ဒိုက်ရိုက်ကိုယ်တိုင်စုံစမ်းကြည့်ပါတယ်ကျမတို့ရဲ့သတင်းတောက်တွေကပဲဖြစ်ဖြစ်ဝါရှင်တန် DC ကပဲဖြစ်ဖြစ်တယ်လီဖုန်းနဲ့ပဲဖြစ်စီလူနဲ့ဖြစ်စီဆက်သွယ်ပြီးတော့စုံစမ်းပါတယ်အဲ့ဒီကနေပြီးတော့ကျမတို့သတင်းတဆင့်တင်ပြပါတယ်ရှင်အဲ့လိုမျိုးသတင်းပေးပို့လာကြတဲ့သောရရှင်တွေကိုလည်းအထူးကျေးဇူးတင်ပါတယ်နော်ဖွဲ့သားများအားလုံးကျန်းမာကြပါစေဆိုပြီးရေးလာတဲ့မောင်ဝင်းဆိုတဲ့သောရရှင်ကတော့သူရေးလာတဲ့စာလေးကိုဖတ်ပြီးတော့တစ်ချိန်လုံးကကျမတို့ကိုဘလောက်တောင်မြန်မာနိုင်ငံကအားပေးခဲ့လဲဆိုတာကိုအမှတ်ရစေတာပါသူကဒီလိုရေးလာပါတယ
်မင်္ဂလာပါ VOE အဖွဲ့သားများကျန်းမာကြပါစေအဖွဲ့သားတွေအားလုံးစိတ်ချမ်းသာခြင်းကိုယ်ကြီးကျန်းမာခြင်းနဲ့ပြည့်စုံနိုင်ကြပါစေဗျာ VOE ထာဝရအောင်မြင်ပါစေအမြဲနားထောင်နေပါတယ်1986ခုနှစ်ချိန်ကလေးကအားပေးလာတာပါနဝတခက်ကခိုးပြီးတော့နားထောင်ရတာမမေ့မသိပါဘူးBBC VOE IFE ညာနေသည်ရန်တိုက်ပေးနေသည်မူသားများပြောသည်ပြပအားကိုပစိန်ယူအစုမြင့်ဝါဒီများဆန့်ကျင်ကြဆိုတဲ့ဆောင်းမုတ်ကလေးတွေကိုမှတ်မိနေပါသေးရဲ့အမှန်တိုင်းထုတ်လင်းလို့အခုချိန်ထိရပ်တည်နိုင်နေဆိုတာပြည်သူတွေသိကြပါရယ်ထုတ်လင်းတဲ့အစီအစဉ်တွေအားလုံးနားထောင်အားပေးလျက်ပါတိုက်ပွဲတွေဖြစ်နေတဲ့နေရာကပြည်သူတွေအတွက်လည်းစိတ်ညစ်စရာတောကရောက်ရတာတွေနားထောင်ရလို့အင်မတန်ဆင်ကောင်းဖြစ်ရပါရယ်ကျွန်တော်ကအခုထိုင်းနိုင်ငံမှာအလို့လုံနေပါရယ်နိုင်ငံတကာသတင်းတွေမြန်မာပြည်ကသတင်းတွေတင်ဆက်ပေးလို့အရန်ကိုကျေးဇူးတင်ပါတယ်ဗျာအမြဲအားပေးလျက်ပါအောင်မြင်ပါစေ VOE ကျေးဇူးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါကိုမောင်ဝင်းရေးလာလို့သတင်းစာထဲမှာအဲ့လိုမျိုး BBC VOE RFA လေလိုင်းပေါ်ကလူသက်သမားများဆိုတဲ့ဒီပြောဆိုတာတွေကိုပြန်ပြီးတော့အမှတ်ရစေပါတယ်နော်အမြဲတမ်းနားဆင်အားပေးရဆိုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဒီကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုနားဆင်ပြီးတော့ပြန်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့အကြံပြုချက်တွေဒါမှမဟုတ်လည်းတုံ့ပြန်ချက်တွေကိုလည်းဖော်ပြပေးသွားခြင်းပါတယ်။ကျမတို့စီကိုစာရေးနေကြသောရရှင်ဖြစ်တဲ့တကုမျိုးသစ်ကဦးလာထွန်းသူကတော့ဒါရီလေးလိုင်းအစီအစဉ်တွေဒါမှမဟုတ်လည်းဒီမြမရေးသုံးသက်ချက်အစီအစဉ်တွေကိုပို့ပြီးတော့စိတ်ဝင်စားပုံမှာအဲ့ဒီအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့ဝေဖန်အကြံပြုချက်တွေသူ့ရဲ့အမြင်တွေကိုနောက်ပိုင်းမှာအမြဲတမ်းစာရေးလေးရှိသူပါ။ဒီတစ်ခါလေသူကဒါရီလေးလိုင်းအစီအစဉ်ကိုနားဆင်ပြီးရေးလာတာဖြစ်ပါတယ်။
ဒီကနေ့ညတိုက်ရိုက်လေးလိုင်းကိုစိတ်ဝင်စားတိတိချာချာနားထောင်ပါရယ်။အရန်လေသဘောကျတာပါ။ဖေးထားတဲ့အချိန်နဲ့အကြောင်းအရာကကြီးမားလွန်းတော့တုတ်တီးတုတ်ပြကြပြကြရလို့ခံစားရလို့ရခိုင်ရေးဆွေးနွေးရတာရခိုင်အရေးဓာတ်သက်ပါလို့ပြောရမလား။ပထမရခိုင်ကမွတ်စလင်လားဘင်္ဂလီတွေအသက်ဖက်နဲ့ထုတ်ပြေးကြရတယ်လို့အခုတိုင်းရင်းထားတဲ့ရခိုင်တွေ ောက်ဆက်တွဲလက်နက်ကြီးကျင်စံတွေနဲ့မိုးပေါ်ကဆက်တနက်ကြီးတွေကနေအသက်လူပြီးပြေးနေကြတဲ့အဖြစ်တွေ့မြင်ပြီးရခိုင်ပြည်နယ်ကဒုက္ခတွေကိုအိမ်တဲကနေရင်တမမဖြစ်လာသလိုခံစားရလိုက်လို့ပါ။ကောင်းဆောင်ကြီးတွေလိုက်ရလည်ရဖြစ်နေတဲ့ကြားကကြားသိနိုင်ပါစေလို့ဆုတောင်းပါတယ်
။ဥလာတော်အစီအစဉ်တွေကိုအများနဲ့နားဆင်ပြီးတော့အခုလိုမျိုးတုံ့ပြန်စာတွေရေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ဒီတိုင်းရဲ့လေလိုင်းစီစဉ်နဲ့ပတ်သက်ပြီးတော့ပဲရေးလာတယ်နောက်ထပ်သောရရှင်တယောက်ကတော့ဒီသောရရှင်ကအော်တိုဘာလကုန်မှာထုတ်လွှင့်ပေးသွားတဲ့တိုင်းရိုက်လေလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့ရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံမှာရှင်းထင်ကျင်းပမဲ့ရွေးကောက်ပွဲအတွက်သူကအခုလိုမျိုးသူ့ရဲ့အမြင်ကိုရေးလာပါတယ
်ကျုပ်တို့ပြည်သူတွေနိုးကြဖို့လိုမယ်ကြံ့ပါတီအုပ်ချုပ်တာလည်းခံခဲ့ပြီးပြီးဒေါင်းအုပ်ချုပ်တာလည်းခံခဲ့ပြီးပြီးတပါတီစနစ်နဲ့သွားမဲ့လမ်းဘယ်လမ်းမှမကောင်းနိုင်ဘူးအနာရပါတီရဲ့တစောက်ကန်းနိုင်တဲ့အပြုမူတွေပြည်သူခံရတယ်ဘယ်ပါတီကိုမှအသာစီးမပေးပါနဲ့လူကောင်းသူကောင်းရွေးပြီးပါတီစုံစနစ်သွားနိုင်အောင်ပြည်သူတွေတန်းညစ်တက်ဖို့လိုပါတယ်ပါတီစုံစနစ်ဟာတိုင်းပြည်အရွေးအဆောင်အကောင်းအဆိုးထိန်းနိုင်မယ့်စနစ်ပါအရင်လိုတပါတီတဲ့စုပုံနေရင်တော့အသာစီးရပါတီရဲ့လုံသမျှခံကြရမည်အားလုံးကမခိုးမဲ့သူမပါပါဘူးခိုးမဲ့သူတွေကြီးပါပဲခိုးတာချင်းအတူတူတပါတီတဲ့ဆိုလွတ်လွတ်ကျွတ်ကျွတ်ခိုးလို့ကောင်းတယ်ပါတီစုံဆိုတော့သူကြီးရငါကြီးရနဲ့ခိုးတာတော့မလွတ်လပ်ဘူးပါတီစုံစနစ်ကိုသွားနိုင်မှုပြည်သူတွေအသိလိုပါတယ်
။ဒါရဲ့လေလိုင်းအစီအစဉ်တွေရေးလာတဲ့လူသစ်ဆိုတဲ့သောရရှင်မှာမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာပါ။အဲ့ဒီကစာတချို့ကိုလည်းကျွန်မအခုပြောပြပေးသွားခြင်းပါတယ်။ပထမဦးဆုံးဦးသိန်းအောင်ဆိုတဲ့သောရရှင်မြန်မာနိုင်ငံကဒီအထူးသဖြင့်ရခိုင်ဒေသကစီရေးပရိပခါတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာတာလေးဝေမျှပေးခြင်းပါတယ်
။စစ်ပွဲကြမှာအရသာတည်ဆုံမှုရှိတယ်ဒါပေမဲ့အရသာတည်ဆုံမှုအများစုကဗမာစစ်တပ်ကလုတာပိုများတယ်အရသာကိုပေါ်တာခေါ်တာမျိုးလမ်းပြခေါ်တာမျိုးတခါလေတက်ဖြတ်တာမျိုးလဲဗမာစစ်တပ်ကလုတာပုံများပါတယ်အခုဆိုရင်ကြည့်ပါလက်နဲ့ကြီးတွေနဲ့ရန်တမ်းပစ်ခတ်လို့လူနေအိမ်တွေမှာပေါက်ကွဲအပြစ်မဲ့ကလေးတွေလူလူတွေတည်ကြည်ရရပါတယ်ဒါကိုလဲဗမာစစ်တပ်ကလုတာပါပဲအဲ့တော့ဗမာစစ်တပ်ရဲ့ဖက်စစ်ကိုလိုနီအကြမ်းဖက်တောင်းကြမ်းမှုတွေကိုရတန်းပေးဖို့ဒီ VOA ကနေတဆင့်တောင်းဆိုလိုက်ပါတယ်
ဒါကတော့စစ်ဘေးဒဏ်ခံနေရတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုရတန်းကရက်ပါဆိုပြီးဒီသောရရှင်ပန်ချားလာတာဖြစ်ပါတယ်ရှင်။နောက်ထပ်သောရရှင်ရည်ရဲဆိုတဲ့သောရရှင်ကတော့လက်ရှိမြန်မာနိုင်ငံမှာအုပ်ချုပ်နေတဲ့အာဏာရအစိုးရဘက်မှကန့်ကွက်စာရေးလာတာဖြစ်ပါတယ်။ပြည်သူလူထုအဆင်းရဲဒုက္ခကြုံရလွန်းလို့ပါဆိုပြီးဒီသောရရှင်အခုလိုရေးလာပါတယ်ရှင
်။ NLD အစိုးရကိုစိတ်ပြက်မိပါတယ်ဗျာ။အောက်ရှိပြည်သူတွေရဲ့ကောင်းကျိုးကိုထိတိယောက်ဘာတစ်ခုမှလှုပ်ဆောင်နိုင်တာမရှိဘူးဗျာ။စစ်အစိုးရတို့ကတော့ရှာဖွေစားလို့ရသေးတယ်။ပြည်သူအစိုးရလက်ထက်ကြားမှာပိုပြီးဒုက္ခရောက်ရတယ်။နိုင်ငံတကာကအစိုးရယုံတွေဖြစ်တဲ့ T လေပါယုံနဲ့ရဲစခန်းဌာနတွေကိုနှီးပညာအကူအညီနဲ့စိတ်ဓာတ်တွေကိုဝိုင်းပြီးပြင်ပေးစေချင်ပါတယ် VOA ရေ
။လောလောဆယ်မြန်မာနိုင်ငံကကြက်တဲမှုတွေပေါ်မှာဒီသောရရှင်ကဒီအစိုးရအနေနဲ့ဒီထက်ပိုပြီးလှုပ်ဆောင်သင့်တယ်ဆိုတာစာရေးလာတာဖြစ်ပါတယ်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရက်ချင်ပါတယ်။ဒီထောင်းလာတဲ့သောရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးဖို့ရှိပါတယ်ရှင်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးခြင်းကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရှင့်အခုတေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်နော်တချင်းတောင်းပါတယ်ဆိုပြီးတော့ကျမစီကို Messenger ကနေစာ
ပေးပို့ထားတဲ့တယောက်ကတော့ရန်ကုန်မှာကျန်ခဲ့တဲ့ဦးဦးဘိုက်ပူဦးဦးကိုဦးဦးဦးစောဦးဦးဘောဦးဦးမူးမြင့်အောင်ဦးဦးစိုးနဲ့ဖိုးဖိုးညီတို့အတွက်ပါတဲ့ဝေးလာရင်မချေရဘူးတဲ့လားဆိုတဲ့တချင်းလေးတောင်းပေးကြပါလေတဲ့အရစ်လာမင်းနဲ့သူ့ရဲ့ကိုကိုတို့ကတောင်းပေးလိုက်ပါလေတဲ့ဒီတေးတောင်းတာတွေမှာပါတဲ့နာမည်တွေတော်တော်လေးကိုစိတ်ဝင်စားစရာကောင်းပါတယ်နော်ကဲဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့ဝေးလာရင်မချေရဘူးတဲ့လားဆိုတဲ့တချင်းလေးမေတ္တာလက်ဆောင်ဖြင့်နဲ့ထုတ်လွှင့်ပေးကြပါလေဒီတေးတောင်းခံရတဲ့သောရရှင်တွေရော view တစ်ချစ်ပရိသတ်တွေအားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ဝေးလာရင်မချေရဘူးတဲ့လားဆိုတဲ့တချင်းကိုနားဆင်ကြည့်ပါအောင်နော်
Chimita kumala Memo nui yote peba Pyong mpya do bula Lan tui chay nai ma Sima song ta lu chit twa ta la Miu tay nai zom shi lo ba Hey Tati shi lo shi tu ra ho ya ba Ne na le ma ba Mne nai lo lo ye so pyo mi da ba Ne pyan pe re su ga mon ku be la Ne rai ne mo ti be ju ga ra Tone chi mo chi tu ma phit cho bu re la Ne cha la ro se ka ma yo ta la Ne ha cho je ni bo la pya tu ba Mien no zo che te lo Khun pyo mi de na phit ko Ma dan bu lo pyo ga so phit kha le ta la
Hey Wei la ye ma che ya u de la so de ta chin ko na sin kae cha ya da ba မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့ VOA Internet စာမျက်နှာမှာလည်းသွားပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ website လိပ်စာက bambis.voanews.com ဖြစ်ပါလေ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ You think nice on the shine low ba. Hey. That she low she to da. Oh yeah ba. Na le ma ba. Mne nai lo lo ye so pyo mi da ba.
မေတ္တာနာကျစီစဉ်တင်ဆက်ပေးနေတဲ့မြမပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုအလိမ္မာနဲ့ကိုငင်းချမ်းတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းဆက်ပြီးတော့နားဆင်ကြကြရအောင်ပါ။
လောဘဒေါသတွေများပြီးစိတ်တင်ကြမှုတွေနဲ့ပြည့်စုံအောင်ရုန်းကန်နေရတဲ့ဒီနှစ်ကမ္ဘာမှာလူတွေသေခြင်းတရားကိုနားလည်အောင်အစမ်းသေကြည့်ဖို့ပြင်ဆင်ပေးတဲ့အာတုပအခမ်းအနားတစ်ခုတောင်ကိုရီးယားနိုင်ငံဆိုမျိုး Yeonwon Healing Center မှာကျင်းပခဲ့ပါတယ်။ဆယ်ကျော်သက်အရွယ်ကနေပင်စင်စားအရွယ်အထိအရွယ်မျိုးစုံလူ30-40လောက်အသင့်ပြင်ထားတဲ့အခောင်းတွေထဲမှာ10မိနစ်လောက်ဝင်ပြီးသေခြင်းတရားကိုလက်တွေ့ခံစားကြည့်ရတာပါ။ဘေးမှာရှိတဲ့လူတယောက်ကိုကိုနဲ့ရှင်ပြိုင်ပတ်လို့အရင်ကသတ်မှတ်ပြီးမနိုင်နိုင်အောင်ပြိုင်ဆိုင်ခဲ့ပေမဲ့တကယ်တမ်းအခေါင်းထဲရောက်တဲ့အခါဘာအတွက်ပြိုင်ခဲ့တာလဲမိတ်ဆွေတယောက်လက်တွဲပေါ်တယောက်အဖြစ်ဘာလို့အရင်ကမသတ်မှတ်နိုင်ခဲ့တာလဲဆိုတာမျိုးပြန်စဉ်းစားလာနိုင်စေပါတယ်။သေခြင်းတရားကလူတွေရဲ့အတွေ့အခေါ်အယူအဆတွေကိုပြောင်းလဲပစ်တယ်လို့အစမ်းသေကြည့်သူတွေကပြောပါတယ်။Center စတင်တည်ထောင်ခဲ့တဲ့2012ခုနှစ်နောက်ပိုင်းအခုလိုအခေါင်းထဲဝင်အစမ်းသေးကြည့်ခဲ့သူ2000ခွဲကျော်သွားပြီလို့တာဝန်ရှိသူတွေကပြောပါတယ်အစမ်းသေးကြည့်ခြင်းနဲ့ဆိုရင်အခကျင်းငွေပေးစရာမလိုဘူးလို့စန်တာတာဝန်ရှိသူတွေကပြောပါတယ
်ဇာဗီယာနိုင်ငံမှာပြီးခဲ့တဲ့အပတ်ကမင်္ဂလာဆောင်လားထိမတ်မှားရအောင်အစားအသောက်တွေအပျော်ပါတချင်းတွေကပွဲတွေနဲ့သူ့ဘာယာစာညီလာခံကပွဲတစ်ခုကိုကျင်းပခဲ့ပါတယ်
ဇာဗီယာနိုင်ငံအရှေ့ပိုင်းကတဲပုံစံရှိတဲ့စားတောက်ဆိုင်ခန်းမတစ်ခုမှာဒီပွဲကိုကျင်းပခဲ့တာပါဒီပွဲကိုစီစဉ်သူရာဒီဆာမဟာစလိုဗစ်ဟာဇာဗီယာခေါင်းဆောင်ဟောင်းစလိုဗိုဒန်မီလိုစီဗစ်ရဲ့ဇာပနာမှာအတုပကာမောင်းခဲ့တဲ့သူဖြစ်ပါတယ်ဇာဗီယာခေါင်းဆောင်ဟောင်းမီလိုစီဗစ်ဟာနယ်သာလန်နိုင်ငံဒဟိတ်မြို့မှာဘောကန်ဒေတာမှာကျူးလွန်ခဲ့တဲ့ဆေးရဇဝဲမှုတွေအတွက်တရားရင်ဆိုင်နေတော့သိဆုံးသွားသူဖြစ်ပါတယ်ဒါပေမဲ့လည်းတူပရာဇာမဟာလိုဗစ်လိုသူတွေအတွက်ကတော့ခေါင်းဆောင်ဟောင်းဇာပနာမှာအတုပကာမောင်းခွင့်ရတာဟာဂုဏ်ယူစရာကိစ္စကြီးတစ်ခုဖြစ်ပါတယ်တူပရာဇာညီလာခံကာကွယ်ကိုတော့လူပေါင်း300လောက်တက်ရောက်ခဲ့ပြီးရိုးရာအကတွေတချင်းတွေနဲ့လည်းဖျော်ဖြေခဲ့ပါတယ်ဒီပွဲဟာတူပရာဇာတွေအတွက်အတွေ့အကြုံတွေဖလှယ်ပြီးမိတ်ဆွေသစ်တွေလည်းတွေ့ရတဲ့ပွဲဖြစ်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့ပတ်ကရုရှားနိုင်ငံရဲ့ဇာပနာကုန်စည်ပြပွဲမှာရှာရော့စကီကြောက်6000နဲ့စီချထားတဲ့ကောင်တလာတစ်ခုကိုပြသထားပါတယ်ဒီကောင်တလာဟာနောက်ဆုံးချိန်မှာတောက်တောက်ပပနဲ့သေဆုံးသွားခြင်းနဲ့ထူးခြားသူတွေအတွက်ရည်ရွယ်တယ်လို့ဒီအကောင်ကိုဖန်တီးသူ Vitaly Satsky ကပြောပါတယ်မော်စကိုဇာပနာကုန်စည်ပြပွဲအတွက်အထူးဖန်တီးခဲ့တာဖြစ်ပြီးမော်စကိုမြို့ကဇာပနာဝန်ဆောင်မှုကုမ္ပဏီတစ်ခုကဝယ်သွားပြီလို့ဖန်တီးသူဆာဂျက်စကီကပြောပါရယ်ဒါပေမဲ့သူကဒီကောင်တလာကိုဘယ်စင်းနဲ့ရောင်းလိုက်တယ်လဲဆိုတာတော့မပြောပြပါဘူးရုရှားနိုင်ငံရဲ့ဇာပနာဈေးကွက်ဟာပြီးခဲ့တဲ့ဆယ်နှစ်အတွင်းပြောင်းလဲသွားခဲ့ပြီးလူတဦးချင်းစီကလူကြိုက်များဖို့လှုပ်လာကြတယ်လို့ဒီပြပွဲကိုစီစဉ်သူဘော်ရစ်ယာကူရှင်ကပြောပါရယ်နောက်ပြီးဒီရိုးရအတိုင်းမလုပ်တော့ပဲအတုပအခမ်းအနားတွေကိုတဦးချင်းစီစိတ်ကြိုက်ပုံစံတွေလှုပ်လာကြတာလည်းဖြစ်ပါရဲ့
အလိမ္မာနဲ့ကိုငင်းချမ်းတို့စီစဉ်တင်ဆက်ပေးခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနှာစင်နိုင်ကြပါရဲ့ရှင်အခုအတန်လွှင့်နေတဲ့တနအိစာအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြချင်းမြမစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့တနင်္ဂနွေနေ့ညဘက် VOE အတန်လွှင့်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါဦးမယ်ရှင
်။ပြည်နိုင်ငံဘက်ဂဒတ်မြို့မှာမနေ့စနေနေ့ကအစိုးရကစန့်ကျင်ဆန္ဒပြတဲ့လူတွေကိုလုံခြုံရေးတပ်ဖွဲ့တွေကကြမ်းဖက်ဖြိုခွဲခဲ့တာကြောင့်6ရောက်သေဆုံးပြီးတော့တရားကြောတရားရသွားခဲ့တယ်လို့ယူရချမ်းမာရေးနဲ့လုံခြုံရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။သေဆုံးသွားတဲ့ဆန္ဒပြသူတွေထဲက9ရောက်ကတော့တနက်ကြီးစံမှန်သေဆုံးခဲ့တာဖြစ်ပြီးတော့နောက်ဆုံး6ရောက်မြောက်ကတော့ခေါင်းကိုမျက်ရည်ပုံထိမှန်ပြီးတော့တည်ဆုံသွားတာဖြစ်တယ်လို့အမည်မဖော်လိုတဲ့ယူရအာနာပိုင်တွေကပြောပါတယ်။ဟောင်ကောင်မှာလာမဲ့တလနေ့ကြရဲ့အထွေထွေသပိတ်ဆင်နွှဲကြဖို့ဟောင်ကောင်အစိုးရစန့်ကျင်ဆန္ဒပြသူတွေကဒီကနေ့မှပဲထိုက်တွန်းတောင်းဆိုလိုက်ပါတယ်။ဆန္ဒပြတဲ့သူတွေကိုဟောင်ကောင်ရဲကမျက်ရည်ပုံနေနဲ့လူစုခွဲလိုက်ပြီးမကြခင်မှာပဲမလမ်းမကန်းကကားရနာထားတဲ့ခွင်းထဲမှာပထမတော့ကနေပြုတ်ကျသွားတဲ့တက္ကသိုလ်ကျောင်းသားတဦးတည်ဆုံခဲ့ရတဲ့ဖြစ်ရပ်ပေါ်ရှင်းပြဖို့လဲဒီရက်ွက်နေသူတွေကဒီအချိန်မှာတောင်းဆိုလိုက်ကြပါတယ်ကမ္ဘောဒီးယားဆူရကအတိုက်ခံခေါင်းဆောင်ခမ်ဆုံကောင်ကိုနေရင်ကျေကျုပ်ကနေဒီကနေ့မှပြန်လွတ်ပေးလိုက်ပြီဖြစ်ပါတယ်တိုက်ခံခေါင်းဆောင်ခမ်ဆုံကောင်ကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့လုံခဲ့တဲ့နှစ်ကသူ့ကိုဖမ်းဆီးပြီးနေရင်ကျေကျုပ်ချခဲ့တာဖြစ်ပါတယ်ခမ်ဆုံကောင်ကိုနေရင်ကျေကျုပ်ကနေပြန်လွတ်လိုက်ပြီမဲ့လည်းသူ့အနေမှာသူ့အနေနဲ့နိုင်ငံရေးမှာမပါဝင်ရဘူးလို့တားမြစ်လိုက်သလိုနိုင်ငံကနေလည်းထွက်သွားလို့မရဘူးဆိုပြီးတော့ကမ္ဘောဒီးယားတရားရုံးကဒီကနေ့မှအမိန့်ထုတ်လိုက်ပါတယ်ဂျပန်အေဂရစ်နာရိုဟီတိုနဲ့မိဖုရားမဆာကူတို့ဟာတိုကျိုမြို့မှာဒီနေ့တိုင်ခမ်းလှည့်လည်ခဲ့ကြပြီးတော့ဂျပန်ပြည်သူထောင်ပေါင်းများစွာကလည်းလမ်းနေပေါ်ကိုထွက်ပြီးတော့သူတို့ရဲ့ဘီအေဂရစ်ကိုကာရာပြုနှုတ်ဆက်ခဲ့ကြပါတယ်တိုကျိုမြို့လည်းမှာဒီနေ့ပြုလုပ်တဲ့တိုင်ခမ်းလှည့်လည်အစီအစဉ်ဟာ5ကီလိုမီတာလောက်ရှည်လျားပြီးတော့ဒါဟာဂျပန်အေဂရစ်ရဲ့နန်းတပ်ဖွဲ့ခန္ဓာတွေကနောက်ဆုံးစီစဉ်နေတာတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီကယ်ဒူဗင်စကီဖြစ်ပါတယ်။ VOE ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48အပြင်ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190ကနေနားဆင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရစိတ်ပါရှင်လန်းချမ်းမြေကြပါလိမ့်ရှင်။
This program has come to you from the Voice of America, Washington.